ဒီဥဌာဏမေဒီတေးရှင်းစင်တာကျောင်း၌ဆင်းရဲခြင်းပါပြုလို့အပ်သည်ဓမ္မတော်ရင်ခန္ဓာဝေဟောကြားအပ်သောမေတ္တာတုတ်အနှစ်ချုပ်တရားဒေသနာတော်ရှေခေါ်တော်ရင်ရှင်တော်မြတ်ဗျာဤမဟာဂရုဏာဘုံကိုအာရုံပြုပါသည်သူဖွဲ့ဆိုအပ်သောဝန္ဒနာပနာမအာဠိကဂါထာကိုရွတ်ဆိုပူဇော်ခြင်းဖြင့်ဒီကနေ့ညဓမ္မတော်ရင်ခန္ဓာကိုစတင်ကြရအောင် ယောဂပံကောတိဟိပိယပနေယံကာလံကရုံတော်တိတုတ္တရာတိခေရံကတောနောကဟိတယာနာထောနမောမဟာကာရုဏိကတ္တတသံယောနာထောဝိနေယမြာစွာတတဝါဤချမ်းသာစီပါလိုလာတောင်းတအကုန်ပေါင်းကားသဖြင့် နာထာပညာချင်းရှင်တော်မြတ်ဗျာဒီကမ္ဘာတော်ဒီဟိတိဂရေကဘာအေအတွက်တေချာတို့ဖြစ်တော်လဲအပ္ပမေယံဤပေတိုင်တာဖော်ပြခြင်းငါမစွမ်းနိုင်ပါသောကာလလေးအသင်ချင်းသိန်းဒီကဝါရှိကြသောကာလပတ်တော်လောကဤတရားတတ္တလောကဤအကျိုးစီးပွားအလုံးငါ အတိတုကရာတိဥစ္စာအသက်ချေလက်အင်္ဂါမေတ္တာကြီးမာသမီးတာနေတထာဇနီဆွဉ္ဉ္ဉီဟုကျတိထဝေ50အစုအလုံးခဲရင်တော်မူရဘုရတောတော်ဘုရားဖြစ်ရန်ဤတန်ကျုပ်ကိုအားထုတ်တော်မူရသည်ဖြစ်၍ခေရန်လက်ချင်းမြေလုံးအသက်ဆုံးတည့်ရဲ့နှလုံးစေဝံကိုရောဤပြန်မြဲသို့ ကတောဘဝတဏ္ဍံချိန်ခံများစွာရောက်တော်မူခဲ့ရရှံနေပြီ။ဘာကရဏိကံသတ္တဝါများယဝေသာကဲ့သို့သနာချိန်ခင်မဟာကရုဏာရှင်ဖြစ်တော်မူသောသဒ္ဒနာတသောဝိရိယများစွာတတ္တဝါဤချမ်းသာစီပါလိုလာတောင်းတကုန်ပေါင်းခါသဖြင့်နာထမြညာထွေးရှင်တော်မြတ်ဗျာအား နမောယုတိကြောင်းပြောင်းမှန်ကိုလျော်၍ကရောယုအကျိုးရှိခိုးခြင်းသည်အတုကဝတုစင်စစ်မတွေ့ဖြစ်ပါစေတည်းသာသနာ့ရှင်သာသနာ့ရှင်မေတ္တာတုတ်အနှစ်ချုပ်ပေတိဆက်တဲ့တုတ်ထဲမှာမေတ္တာတုတ်ဆိုတာအလုံး ဘုရားဗနာမြန်မာလူမျိုးတွေအားလုံးလုံးဒီရှားရှိပြီးတော့ပြည့်စုံတဲ့အမြတ်ရွတ်ဖတ်နေကြတာသိရှိပြီ။ဘုရားမေတ္တာတော့ရဲ့အကြောင်းကိုထိုရွတ်နေတဲ့ပုဂ္ဂိုလ်တိုင်းသိချင်မှသိတာပေါ့အသေးစိတ်။ဒါကြောင့်မို့တခြားတရားကိုမဟောပဲနဲ့မေတ္တာတော့အနှစ်ချုပ်လူတွေနဲ့ယဉ်ကျေးပြီးတာဖြစ်တဲ့ဒီလိုနေစနေအမြတ်ရွတ်ဖတ်တယ်ဆိုပြီးတော့ အနည်းငယ်အောင်ဆောင်ရွက်နေကြတဲ့ပြည်ကြီးတဲ့မှာပါတယ်ဒီမေတ္တာတို့ကိုအနည်းချုပ်ပြီးတော့ဟောရရင်ကောင်းပါပဲလို့ဆိုပြီးတော့ဒီတရားကိုရေးလိုက်တာပါမေတ္တာတို့မှာယန္တာနုဘာဝတော်ယက္ခနေဝတ္တတိဒီသနံယမိစေဝတိဟောဇံတော်ရတ္တိဒီဝမတ္တံတိကျော သုခသုံးတိသုံးသောသဗ္ဗံဒေသိနဗ္ဗတတိအေဝမာတိခုလူပေတံပြိတံတမ္မနာမဟိဆိုတဲ့စကားကယသဗျာဟောတဲ့စကားမဟုတ်ပါဘူး။နောက်ပိုင်းကျတော့မှဒီမေတ္တာတုပ်ကိုယူမယ်လို့ဆိုတဲ့အခါမှာယူဖတ်တဲ့ဆေခြင်းလောက်အောင်မေတ္တာတုပ်ရဲ့အကျိုးကိုဖော်ပြပြီးတော့ယူကြမယ်လို့အပိစကပြောကြတဲ့တုပ်လေးပါဒီတော့ တို့တော့မေတ္တာတုံဆိုတာရွှေရမှာတက်တက်မဟုတ်ဘူးပရိတရားတော်လို့ဆိုလို့ရှိရင်များသောအဖြင့်ဘုရားဗနာမြန်မာနိုင်ငံလေးမြန်မာလူမျိုးတွေကပရိတရားတော်ကိုရွတ်ဖတ်ခြင်းနာယူခြင်းဖြင့်လောကီလို့ဒီလိုလေးပဲဆက်နေကြတယ်ပေါ့မေတ္တာတုံကိုလေ့လာကြည့်မယ်ဆိုလို့ရှိရင် ရွတ်ဖတ်ရမယ်ဆိုတာတော့မပါဘူးနော်အဲ့တော့မေတ္တာတုံရဲ့အနှစ်ချုပ်ထဲမှာကြည့်မယ်ဆိုရင် အနည်းငယ်ဖို့အတွက်မေတ္တာတို့မယူရဘူးလားဆိုရင်ရွတ်တယ်ကြောက်မနာရဘူးလားဆိုရင်နာရပ်လာဘယ်တရားပဲဖြစ်ဖြစ်ရွတ်ဖတ်တဲ့ဇယ်လို့ရှိရင်ရွတ်ဖတ်တဲ့ဇယ်ရဲ့အကျိုးပေါ့နာယူရင်နာယူတဲ့အကျိုးဆိုတာဒီလိုရှိမှာပေါ့နော်ယသောဗျာကပရိတ္တလို့ခေါ်တဲ့ပရိတရားတော်တွေကိုခေါ်တဲ့အခါမှာဘာကိုအဓိကထားပြီးတော့ဟောလို့ဆိုရင်မေတ္တာရဲ့တစ္ဆာဒီနှစ်ခုကိုအဓိကထားပါ။အာနိယကိုကာဝယ်တဲ့အခါမှာမေတ္တာကိုအသုံးပြုပြီးတော့ကာဝယ်တဲ့ဤစနစ်တစ္ဆာကိုအသုံးပြုပြီးတော့ကာဝယ်တဲ့ဤစနစ်အဲဒီဤစနစ်တွေကိုအသုံးပြီးတော့ပရိတရားတော်ကိုခေါ်တယ်။ဒါလည်းသဘောပေါက်ထားဖို့လိုအပ်တယ်ပေါ့နော်။မေတ္တာလို့ဆိုတဲ့သဘောတရားဟာကျွေးရမှာမဟုတ်ဘူး ပွားများရမယ်သဘောတရားဖြစ်တယ်။ပြောရဆိုရင်သူနဲ့ကမ္မထမ်းပဲ။ညာတော့ရင်ကုခိကမ္မထမ်းဆိုလို့ရှိရင်ဝိပဿနာလို့ဒီလိုစဉ္ညာကျိုးကိုအာရုဏမှာကမ္မထမ်းလို့ကမ္မထမ်းထိုင်နေလို့ဒီလိုယူဆနေကြ။ညာအတိညာတာကိုပြောနော်။ဒီမေတ္တာပို့နေတာဟာလည်းပဲကမ္မထမ်းပဲပေါ့။သဘောတရားကမ္မထမ်းထဲမှာပါတယ်။ဒါကြောင့်ဟုတ်မေတ္တာတော့နဲ့ပတ်သက်လာလို့ရှိရင်ကြွရမှာတက်တဲ့မဟုတ်ဘူး၊နာရမှာတက်တဲ့မဟုတ်ဘူး။ယသောဘုရားဟောတဲ့စကားလုံးနဲ့မှကြည့်မယ်ဆိုရင်အေးမေတ္တာတော့ကို၄၀ရွတ်ဖတ်လို့ရှိရင်အန္တရာယ်ကြီးကင်းတယ်။မေတ္တာတော့ကိုရွတ်ဖတ်တာကိုနာရင်အန္တရာယ်ကြီးကင်းတယ်လို့ဒီမေတ္တာတော့ထဲမှာညှင်းညွှန်းထားတာတဘုံမှမပါ။တလုံးမှမပါ။ဆိုတော့အများအပြင်အဲ့တိုင်းပဲယုံကြည်နေကြဘုဟုဆရာကြီးပြောတဲ့သကလုံးနဲ့ပြောရမယ်ဆိုလို့ရှိရင်တို့လူတွေကတောက်ဆေးကိုလိမ့်ဆေးလုပ်နေကြတယ်လို့ပြောတောက်ရမှာကိုမတောက်ခဲနဲ့လိမ့်ဆေးအဖြစ်အသုံးပြုနေလို့ရှိရင်အကျိုးသက်ရောက်မှုအားနဲ့မှာပေါ့နော်အဲတောက်ရမယ့်ဆေးကတောက်ကိုတောက်မှသူကအကျိုးသက်ရောက်မှုဖြစ်မှာပေါ့အဲတော့မေတ္တာဆိုတာဘာဝနာတရားပဲတို့တော့မေတ္တာဟာကာယကမေတ္တာဝစီကမေတ္တာမနောကမေတ္တာလို့ရှိတဲ့ထင်ပဲကာယကမေတ္တာဆိုတာနှမ်းသွားရင်ကနေပြီးတော့နှမ်းပေါ်မှာရောက်နေတဲ့အမိုက်တရဲ့ဆူခလုတ်ကတဲ့ငါစပြီးတော့ဖယ်ရှားပြီးဒီနှမ်းပေါ်သွားတဲ့လူကြီးခလုတ်ကတဲ့မတိုက်မိကြပါဆိုနဲ့ဆူမဆူကြပါသေးနဲ့ဆိုပြီးတော့ဖယ်ရှားပေးသွားတဲ့သဘောမျိုးတွေဒါကာကံမေတ္တာလို့ခေါ်တာပေါ့။ခင်ဗျားဒုက္ခမရောက်စေခြင်းဘူး။အများချမ်းသာစေခြင်းနဲ့ဆိုတဲ့ဆိုပါတော့ခင်ဗျားသွားလာတဲ့နေရာမှာတရားစီလဲပေးတယ်။ကျောင်းနေကနေလာတဲ့ကောင်ကတရားစီလဲပေးဒါကာကံမေတ္တာလို့ခေါ်တာ။မေတ္တာကိုကိုယ်နဲ့ပြတယ်ပေါ့။ကိုယ်မှုနဲ့ပြ။မေတ္တာကိုနှုတ်နဲ့ပြတာရှိတယ်။နှုတ်နဲ့ပြရတဲ့ဆိုတဲ့နေရာမှာတတ္တဝါတွေချမ်းသာကြပါစေချမ်းသာကြပါစေလို့ဒီလိုနှုတ်ကမေတ္တာကိုယ်တွေကိုရွတ်နေတာလေမေတ္တာဝစီကံလို့ပြောလို့ရအောင်ပို့ပြီးတော့ထီရောက်တဲ့မေတ္တာဝစီကံဆိုတာတဝိနဲ့တူအကောင်းပြောတာပေါ့တကယ်မေတ္တာစိတ်ထားပြီးတော့ကောင်းတာကိုပြောတယ်မကောင်းတဲ့စကားမပြောဘူးတူတူအတင်းမပြောဘူးနော်ကောင်းရချမ်းသာရစေတဲ့အပြောမျိုးတွေကိုပြောပေးတယ်အကြံကောင်းဉာဏ်ကောင်းတွေပေးတယ်ဒါမေတ္တာဝစီကံလို့ဒီလိုပြောရအောင်မေတ္တာမနောကံဆိုတာကျတော့ခုနကပွားများအထောက်အောင်ဘာဝနာအလုပ်နေမှာပွားများဒီတုတ်တံမှာမြတ်စွာဘုရားကမေတ္တာဘာဝနာပွားတော့မယ်ဆိုလို့ရှိရင်သူမေတ္တာဘာဝနာပွားမဲ့ပုဂ္ဂိုလ်ဟာဘယ်လိုရည်သွေးတွေရှိရမလဲဆိုတာကိုမြတ်စွာဘုရားရှင်းပြီးတော့ဟောထားထက်ကရာဆရာတို့နောက်ဆရာများကနေပြီးရေးထားတဲ့ခုနကဂါထာနှစ်ပုဒ်ကလာဒါမေတ္တာရဲ့အကျိုးကိုဖော်ပြတဲ့စကားတွေပါယတ္တနိဗ္ဗာဝတောယက္ခံနေဝတ္တတိတိပိဒနာမေတ္တာတို့ရဲ့အစွမ်းတကူကြောင့်သို့မဟုတ်မေတ္တာရဲ့အစွမ်းတကူကြောင့်နတ်တွေကပဲဖြစ်စေဘုရားတွေကပဲဖြစ်စေဘယ်ပုဂ္ဂိုလ်တွေကပဲဖြစ်စေဒီဘဝနဲ့ဘဝရှိတဲ့ပုဂ္ဂိုလ်တွေကကြောက်เสียလမ်းเสียနေကိုမပြကြဘူးတဲ့မေတ္တာသက်ရောက်တဲ့ပုံเนาะကိုမချောက်မှန်ဘူးလို့ဒီလိုပြောတာဆရာမင်းစေဝါနုယုံဇတ်တော်ဆိုတာအဲ့ဒီမေတ္တာဘာဝနာလုပ်ငန်းမှာစေစမကျကျိုးပန်းအထောက်ပဲဆိုလို့ရှိရင်တဲ့ဒုက္ခံဒုပ္ပတိ ဆံညံသာသာအေးရမယ်သုတ္တောသပပံကေစီနံပါတ်တိအိပ်ပျော်နေတဲ့အချိန်မှာလည်းအိမ်မဆိုးတွေမမဲ့ဘူးတဲ့ချမ်းသာအိပ်ဆက်ချမ်းသာနေရလို့အိမ်မဆိုးခင်ဆောင်းရင်းနဲ့များလူသားကြီးချင်းနတ်ကြီးချင်းနေလက်နဲ့စိတ်ပြီးကြီးပြီးတပြားညနာရှင်ကြီးတီတီနှလုံးသိဆုံးမတွေ့သိလင်းကြမှာဖြစ်တတ်စွာဤမေတ္တာအကျိုး၁၁မျိုးဆိုပြီးအင်္ဂုတ္တပါဠိတော်မှာမြတ်စွာဘုရားမေတ္တာတုတ်တစ်ခုဟောထားတာရှိအကျိုးပြမေတ္တာတုတ်ပေါ့နော်အခုဒီပေကြီးထဲမှာဟောတာကြတော့မေတ္တာဘယ်လိုပွားရမလဲဆိုတာကိုပါထည့်သွင်းပြီးဟောတာအဲ့ဒီအကျိုးပြမေတ္တာတုတ်ကယူပြီးတော့ယံမိစေဝံဤဝံသံတော်ရတ္တိဤဝံမတ္တံတိတောဒုက္ခဒုတိသုံးသောသပပံကိစီနမတတိအင်းအိပ်နေတဲ့အခါမှာနှင်းနှချက်ချက်အေးရတယ်တဲ့အိပ်ပျော်နေတဲ့အချိန်မှာလည်းပဲအိမ်မဆိုးတွေမမက်ဘူးစတဲ့အကျိုးကျေးဇူးတွေကိုရနိုင်တဲ့မေတ္တာဘာဝနာကိုပွားပါလို့ဒီလိုဆုံးလို့လေအဲ့ဒီမေတ္တာဘာဝနာပွားပြီးဒီတုတ်တံမှာခေါ်တာအဲ့တော့တကယ်တော့မေတ္တာဆိုတာရုပ်ဖတ်တရဆယ်မှုကိုအကြောင်းပြုပြီးရွတ်ဖတ်တဲ့အခါမှာအိဗေနားမဲ့အောင်ရွတ်ဖတ်ပြီးတော့အဲ့ဒီတိုင်းလိုက်တာကျင့်သုံးဖို့ဒီလိုဆိုလို့နော်အဲ့တော့ရွတ်နေရုံနဲ့အနေနဲ့မကင်းဘူးလားလို့ဆိုတော့ကင်းတဲ့တော့ကင်းမှာဒါပေမဲ့ပွားတော့မကင်းနိုင်ဘူးပေါ့ဒါဆိုရွတ်တယ်ဆိုတာရလို့ပဲရွတ်နေတာနိရလို့ပဲရွတ်တာစိတ်ထဲနှလုံးထဲမှာဒီမေတ္တာတက်ကင်းဖို့ရဲ့အမတန်မှအရေးကြီးတယ်ပေါ့ဒါကြောင့်မို့ရသော်ဘုရားကမေတ္တာဘာဝနာလုပ်ငန်းကိုကျွမ်းဝအထောက်အကူမယ်ဆိုလို့ရှိရင်တဲ့ဘုရားကစဟောတာဘုရားစဟောကရဏီယမထကုတ္တမေနယန္တတန်တံပဒံအဘိသမစ္စာဒီစကားလုံးလေးကစပြီးတော့ချင်းတာအေးငြင်းငြင်းချမ်းချမ်းဘဝတစုမှာငြင်းချမ်းတဲ့နိဗ္ဗာန်ရဲ့ဂုဏ်တွေကိုအာရုံပြုပြီးသောဘုံငင်းငင်းချမ်းချမ်းနဲ့အန္တရာယ်ကင်းကင်းနေခြင်းပြီးထိုနေကြီးကားကိုတည်လို့မိမာရေးချရှိတဲ့ပုဂ္ဂိုလ်ဟာနိဗ္ဗာန်ကိုအာရုံပြုပြီးတော့နေခြင်းပဲနေခြင်းနဲ့ဆိုရင်အလုတ်တစ်ခုလုပ်ပါစာပေကျမ်းကမှာတော့ဘယ်လိုရေးထားလို့လဲကရဏီယံလုပ်ပါဘာလုပ်ရမှာလို့ဆိုတော့သီလနဲ့ပြည့်စုံအောင်လုပ်ပါသမာဓိနဲ့ပြည့်စုံအောင်လုပ်ပါပြင်းများလည်းပြည့်စုံအောင်လုပ်ပါငြင်းချမ်းတဲ့ဘဝမှာနေကြလို့ရှိရင်ဒီနောက်တစ်ပါးကြီးပညာတွေနဲ့ပြည့်စုံအောင်လုပ်ပါလို့ဒါလေးကအစကတည်းကပြောတာဒါကိုလုပ်ရမယ့်ကိစ္စလေးတွေကိုပြောပြတာနော်ယန္တတန်တံပဒံအဘိသမေသဆိုနေဗံကိုရည်ညွှန်းတာလည်းဟုတ်တယ်တတိယချက်ပြောမယ်ဆိုရင်ဘဝမှာငြင်းငြင်းချမ်းချမ်းနေခြင်းပြီးဆိုလို့ရှိရင်ကရဏီယံလုပ်ပါအဲ့လိုလုပ်တယ်ဆိုတာလေတဏ္ဍပုဂ္ဂိုလ်မလုပ်နိုင်ဘူးအထကုသလကိုယ့်ရဲ့အကျိုးစီးပွားကိုလိမ္မာပန်းတတ်တဲ့ပုဂ္ဂိုလ်မျိုးကလုပ်နိုင်တယ်တချို့ကကိုယ်ရုပ်ကိုစီးပွားနဲ့ပန်းတတ်ပြီးလိမ္မာကျွမ်းကျင်မှုမရှိကြဘူးမရှိဘူးဆိုတဲ့ပုဂ္ဂိုလ်တွေကကိုယ့်အကျိုးလိုချင်ပြီးအကျိုးမဲ့တွေကိုလုပ်နေကြတာလေလောကမှာဥပမာအယက်ဒေသတောက်စားတယ်ဆိုတဲ့ပုဂ္ဂိုလ်တဦးတယောက်ဘုရင်စေဝါသူကတော့သူ့အကျိုးလိုချင်တယ်သို့တော့အကျိုးဆိုးတဲ့အလုပ်တွေတော့ဒါတနေ့တချမ်းနေကြသွားမှာလုပ်တိုင်းဟာကောင်းကျိုးချမ်းသာရတာမဟုတ်ဘူးလူတီချမ်းဆရာတွေကပြောထားတာရှိတယ်သင်တိတဲ့လူဟာတဖြည်းဖြည်းနေကြသွားမှာပဲကြိုင်းစီတဲ့လူဟာတဖြည်းဖြည်းမြင့်တက်လာသူကဥပမာနဲ့ပြောပြတယ်တွင်းတူးတဲ့လူဟာတွင်းနဲ့လေလူဟာလည်းအောက်ရောက်သွားနေတယ်တွင်းကြီးတူးနေလို့ရှိရင်တွင်းနဲ့လေလူဟာအောက်ရောက်သွားလို့အတချို့လုပ်ငန်းကအဲ့ဒီတွင်းတူးနေတဲ့လုပ်ငန်းမျိုးလို့ဖြစ်တယ်။အဲ့လိုမျိုးကြတော့အထကုသလမိမကျွမ်းကျင်လို့မဆိုးနိုင်ဘူး။ကိုလုပ်တဲ့အလုပ်ကနေကိုပြန်ပြီးတော့ဒုက္ခပေးနေတော့အောက်တန်းချအစီအစဉ်ပေါ့။အဲ့လိုပုံကိုယ်ကြီးလောကမှာအများကြီးရှိတယ်။အဲ့ဒီပုံကိုယ်မျိုးတွေကြတာအထကုသလလို့ပြောလို့မရဘူး။ဒေဝကျွမ်းကျင်တယ်လို့ပြောလို့မရဘူး။ခုနဥတ္တရိုင်းစီတဲ့ပုံကိုယ်ကြီးကြတော့ဒီတစ်ဖြည်းဖြည်းမြင့်တက်တာဟုတ်တယ်မြင့်တက်တာလေးတွေသူကလည်းလူကလည်းမြင့်တက်လာတယ်မမြင့်လို့မရဘူးဆိုတော့အဲ့ဒီဥပမာနှစ်ခုလိုပဲကိုယ့်ကိုယ်ကိုနိုင်ကြအောင်မလုပ်ဘဲနဲ့ကိုယ့်ကိုယ်ကိုမြင့်မြအောင်လုပ်တယ်ဆိုတော့ကိုယ့်ပေါ်မှာမူတည်တယ်အဲ့ဒါအထကုသလဒီတန်းကြောင့်ဘဝမှာ အကျိုးရှိရှိနဲ့ငြိမ်းချမ်းချမ်းနေခြင်းပြီဆိုလို့ရှိရင်လုံးတဲ့လုံးထတာတွေကိုလုံးပါတဲ့အဲ့ဒီလိုလုံးတော့မယ်ဆိုရင်အကြီးချင်းတွေကဘာတွေလိုအပ်တယ်မေတ္တာဘာဝနာနဲ့ပတ်သက်လာလို့ရှိရင်လိုအပ်တဲ့အကြီးချင်းလေးတွေကိုမျက်စောပြဟောပြညွေရင်ခါရင်ဒါလေးကိုနှလုံးသွင်းကြည့်ပါเนาะတကောဥစုစသူဥစုစသူဝေသောသတ္တဗုဒ္ဓနတ္တိမာဒါလေးတွေပြည့်စုံအောင်လုပ်ဖို့တက်ကောဆိုတာစွမ်းနိုင်မှုကြီးရမယ်စွမ်းနိုင်တယ်ဆိုတာအလုပ်တစ်ခုကပ္ပဏအလုပ်ပဲဖြစ်ဖြစ်ကောင်းတဲ့အလုပ်ကိုပဲဖြစ်ဖြစ်စွမ်းနိုင်မှုဆိုတာကျမ်းမာလေးကိုပြောတာနော်ကျမ်းမာလေးကောင်းအောင်မယ်ဗရာဏိယင်္ဂတရား၅ပါးမျက်စွန်များဟောတဲ့ဖြစ်မယ်စွမ်းနိုင်မှုဆိုတဲ့နေရာမှာယုံကြည်ချက်ရှိသူဟာလည်းစွမ်းနိုင်မှုဖြစ်တယ်နံပါတ်1ကိုလုံးတဲ့လုပ်ငန်းပေါ်မှာယုံကြည်ချက်ရှိရမယ်။နံပါတ်2ကကျန်းမာတဲ့ပုဂ္ဂိုလ်ဖြစ်ရမယ်။နံပါတ်3ကကောက်ကျစ်ဆင်းရဲသူမဖြစ်ရဘူး။အဲတော့ဒီနှစ်ခုထဲမှာသက်ကောဆွမ်းနိုင်သူဆိုတဲ့နေရာမှာဘယ်လိုမှဆွမ်းနိုင်တာတော့လို့ပြောလို့ရှိရင်ဟောယုံကြည်ချက်ပြင်းထန်တဲ့ပုဂ္ဂိုလ်ဟာလည်းဆွမ်းနိုင်သူပဲ။ဒီအလုံးတစ်ခုသူအောင်မြောင်လုပ်မှာသူကယုံကြည်ချက်ရှိတာယုံကြည်ချက်ရှိပြီးတော့ကျမ်းမာတဲ့ပုဂ္ဂိုလ်နောက်တစ်ခုကကျိုးပန်းအားထုတ်မှုလုံလောက်ဝီရိယကောင်းတဲ့ပုဂ္ဂိုလ်နောက်တစ်ခုကကိုလုံးတဲ့လုပ်ငန်းနဲ့ပတ်သက်ပြီးတော့စဉ်းစားဆင်ခြင်နိုင်တဲ့အသိပညာရှိတဲ့ပုဂ္ဂိုလ်ဟောတာတွေကကျန့်ကျင်မှုစွမ်းနိုင်မှုလို့ပြောရအောင်ဒီရည်သွေးတွေကိုယ်တဏ္ဍာမှာရှိမလားမရှိသေးရင်ရှိအောင်လုပ်ရအောင်ရည်သွေးဆိုတာတချို့ကလေ့ကျင့်ပေးရတယ်လေ့ကျင့်ပေးပြီးလို့ရှင်မရphysical exercise တော့မှလေ့ကျင့်ရတာလေကိုယ်ကပဲလမ်းလျှောက်တာလေလေ့ကျင့်တာလေဘောလုံးကန်တာလေလေ့ကျင့်တာဂျန်တဲ့အားကစားတွေလည်းလေ့ကျင့်ရတာမလေ့ကျင့်ရင်တော့ဘာမှမဖြစ်ဘူးထို့သူပဲစိတ်ဓာတ်ကိုလည်းအာရုံနဲ့တွဲတက်ပြီးတော့လေ့ကျင့်ပြီးလေ့ကျင့်ပြီးလို့ရှိရင်ပထမခက်ပြီးတော့နောက်ကျတော့လွယ်သွားတာဒီတန်းရောက်ကိုတက်ကစွမ်းနိုင်မှုဖြစ်ရမယ်တဲ့ဒါလိုအပ်တယ်မေတ္တာဘာဝနာပွားရမယ်ဆိုလို့ရှိရင်စွမ်းနိုင်မှုပုဂ္ဂိုလ်ဖြစ်ရမယ်နောက်တစ်ခုကဥစုစာဖြောင့်မတ်သူဖြစ်ရတယ်။ဖြောင့်မတ်သူဆိုတာဘယ်လိုပုံပုံမျိုးယောသားဖြောင့်မတ်သူဆိုတာယမသကောင်းဟာလူယိုးလို့ပြောလို့ရှိရင်လူအလိုအိဗယ်ရောက်ရောက်သွားတယ်။ယောသားဖြောင့်မတ်သူဆိုတာဥစုစာစိတ်ဓာတ်ကဖြောင့်မတ်တယ်။ဖြောင့်မတ်တယ်ဆိုတာဘယ်လိုပုံပုံမျိုးလို့ဆိုရင်ဖြောင့်မတ်ခြင်းပြီးကောက်ကျစ်ခြင်းဆင်းလဲခြင်းဆိုတဲ့ဒီအမျိုးမရှိအောင်ကန်းနေပေါ့နော်ကန်းနေမဖြစ်ဘူးအဲ့ဒါဗရာဏိယင်္ဂတရားအင်္ဂါလဲမှာသူကအတ္တထောအမာယာဝိတခြားဆိုတာကောက်ချစ်တယ်ပြောကောက်ချစ်တယ်ဆိုတာငါ့ကိုပြောတာတော့ဆိုကိုမရှိတဲ့ဂုံကိုထုတ်ဖော်တယ်မရှိဘဲနဲ့အရှိလုပ်ပြီးတော့ပြောတယ်ဒီကနေ့ကမှပြောရတယ်ကြွားတယ်ပေါ့နော်ဟွာကြွားပြီးတော့ပြောတယ်မရှိတာကိုသူများကကိုယ်အထင်ကြီးအောင်မရှိတာကိုအရှိလုပ်တယ်။ဟောဘက်ဆံမချမ်းသာပဲနဲ့ဘက်ဆံချမ်းသာတဲ့ပုံပုံမျိုးခိုက်ခန်းတယ်ပေါ့နော်။အပြောဆိုမျိုးလုပ်တယ်ပေါ့။ပညာမရှိရဲနဲ့ပညာရှိတဲ့ကံမျိုးသီလမရှိရဲနဲ့သီလရှိတယ်ဆိုတဲ့ပုံစံမျိုးချုပ်တယ်။အဲ့ဒါမျိုးကအရှိကိုအတိုင်းမပြသေးတဲ့ကြောင့်လေလီမှုတရားအနေနဲ့သူ့ကိုတာချေးရလို့ခေါ်တယ်။ကောက်ချက်ဆင်းလဲတယ်လို့ပြောတာနော်။နောက်တစ်ခုကမာယာတဲ့မာယာဆိုတာကိုရှိတဲ့အဖြစ်ကိုဖုံးတာကိုလုံးထားတဲ့အဖြစ်ကိုလူမသိစေခြင်းလို့ဖုံးတာဆိုတော့မာယာလို့ခေါ်တယ်အဲ့ဒါမျိုးမရှိစေရဘူးတဲ့ယောသားဖြောင့်မတ်တဲ့ပုဂ္ဂိုလ်ရှိရမယ်အဲကိုမရှိတာကိုမရှိဘူးပဲကိုမာတာလုံးပြီးလုံးပြီးတာပဲဖြောင့်မတ်တဲ့ပုဂ္ဂိုလ်ဖြစ်ရမယ်ဒါကိုပြောတာယောသားဖြောင့်မတ်တယ်ဆိုတာဥစုယောသားဖြောင့်မတ်ရမယ်တရားထုတ်တဲ့ပုဂ္ဂိုလ်ကမယောသားဘူးဆိုလို့ရှိရင်သူသမารိမရပဲနဲ့သမารိရပါတယ်လို့ report လုပ်ချင်တော့မှာဟုတ်နော်အဲ့တော့ဆရာကဘယ်လိုလုပ်ပြီးတော့သူ့အခြေအနေမှန်လို့အကုန်သိတယ်ကပ္ပဌာန်းစစ်တဲ့အခါမှာတော့နော်သမารိမရပဲနဲ့ရတယ်လို့ထင်အောင်ဒီလိုမှမျိုးပြောတာမျိုးอ่ะဒါမယူသားဘူးလို့ဒီလိုပြောတာပေါ့နော်အေးဒါကြောင့်ဟိုဥစု၆ပါးရမယ်သူ့ဟုစုသိက္ခူ၆ပါးရမယ်ဆိုတော့ဥစုဖြောင့်မတ်တယ်ဆိုတာကိုယ်မူရလည်းပဲဖြောင့်ဆင်းတယ်နှုတ်မူရလည်းပဲဖြောင့်ဆင်းတယ်သူဥစုဆိုစိတ်ဓာတ်ကဖြောင့်မတ်တယ်လို့ပြောတယ်အဲ့တော့ကိုယ်နှုတ်စိတ်၃ပါးလုံးမှာသူဟာရိုးတယ်ရှင်းတယ်မဟုတ်တာမလုပ်ဘူးမဟုတ်တဲ့ဟာမျိုးသူများကို အထင်ကြီးမရောက်စေဘူးဆိုတဲ့ပုံကိုမျိုးဖြစ်ရမယ်လို့ထားပြော။ဘာဖြစ်လို့ဆိုရင်လောကမှာလူတွေဟာရိုးသားကြောက်မှမဟုတ်မရှိဘူးဆိုလို့ရှိရင်မေတ္တာပြတ်တတ်တယ်နိ။အဲ့တော့သူကိုယ်တိုင်းကရိုးသားကြောက်မှမဟုတ်မရှိဘူးအတွက်ကြောင့်သူ့ရဲ့ရင်ထဲနှလုံးထဲမှာမေတ္တာဓာတ်တည်ဆောက်ဖို့ဆိုတာအမတန်ခရင်သွား။သူများပေါ်မေတ္တာထားဖို့လည်းခရင်သွား။ကျန်တဲ့လူကလည်းသူ့ပေါ်မေတ္တာရောက်မှာမဟုတ်ဘူးဒီလူကမရိုးသားဘူးဆိုလို့ရှိရင်ဘယ်လိုလုပ်မေတ္တာရောက်မရောက်နိုင်ဘူးနော်။ဒါကြောင့်မို့ယေဆုဗျာအရေးကြီးတဲ့အင်္ဂါရက်တွေကိုပြောတာ။ဥစုဖြောင်းမှတ်ပါစေ၊သူဥစုသိက္ခာဖြောင်းမှတ်ပါစေလို့ပြော။သူဝိသအကြံပေးတဲ့အခါကျတော့ပြောလို့ဆိုလို့လွယ်တဲ့ပုံပုံမျိုးဖြစ်ရတယ်။သာသနာတော်မှာနေကြတဲ့ယဟန်တော်တွေလည်းဖြစ်စေ၊မိသားစုတွေမှာဖြစ်စေကိုယ်ရဲ့ကြီးတဲ့ပုံကိုယ်တွေကအကြံပေးလို့ရှိရင်ခေါင်းမမာဘူးပေါ့။တချို့ကျတော့ခေါင်းမာတယ်၊ဆရာပြောလို့မရဘူး။ကိုယ်ဆိုင်တာကိုယ်လုံးမယ်ဆိုမျိုးကရှိသေးတယ်။အဲ့တော့အဲ့ဒီလိုပုံပုံမျိုးကျတော့တစ်ခါတစ်ခါမေတ္တာပြတ်သွားတယ်။"အိုးဒီလိုကပြောမရပါဘူး"လို့ဒီလိုကခေါင်းမာတယ်ဆိုပြီးတော့ပြောမယ်လို့ကလည်းတစ်ခါတစ်ခါအကြံပေးပြီးနောက်ထပ်အကြံမပေးတော့ပြစ်ထားလိုက်တော့သူကိုယ်တိုင်လည်းခေါင်းမာသေးတဲ့အတွက်ကြောင့်သူ့ဟာသူ့အဟုတ်ထင်ပြီးပဲမှမှရင်းရင်းနေဖြစ်တတ်တယ်။ဒါကြောင့်မို့သူ့ဝက်စာအကြံဉာဏ်ပေးတဲ့အခါမှာလက်ခံလွယ်တဲ့ပုံပုံမျိုးပြောလို့ဆိုလို့လွယ်တဲ့ပုံပုံမျိုးဖြစ်ရမယ်။ဒါပြောတာနော်။ပြောလို့ဆိုလို့လွယ်တဲ့ပုံပုံဆိုရင်အေးမိဘတွေကလည်းတားမိကြည့်တယ်ပြောလို့ဆိုလို့ကောင်းတဲ့လူဆိုရင်ပိုချစ်ကြတယ်ပေါ့။မိတ်ဆွေတွေကလည်းပဲအေးဒီလိုပြောလို့ရှိရင်နားထောင်လွယ်တယ်ဆိုပိုချစ်ကြတယ်အဲ့လိုမဟုတ်ဘူးဒီကောင်လည်းပြောမကောင်းဘူးပြောမကောင်းဘူးဆိုမိဘတွေကလည်းကြီးကြတယ်ပြောလို့မကောင်းဘူးကြီးတယ်ဆိုရဲမေတ္တာပြည့်နေပြီပေါ့နော်အေးဒါကြောင့်မို့မေတ္တာတရားတည်ဆောက်ဖို့အတွက်ပြောလို့ဆိုလို့လွယ်ကူမှုဆိုတာရှိရမယ်အကြံဉာဏ်ပေးတဲ့အခါမှာသူ့အကြံဉာဏ်တိုင်းဟုတ်သည်ဖြစ်စေမဟုတ်သည်ဖြစ်စေကိုယ့်အကိုစဉ်းစားဖို့ရတော့လိုတာပေါ့နော်စဉ်းစားပြီးတော့လက်ခံတဲ့ဟာလက်ခံလက်ခံတဲ့ဟာဒီလိုသူ့ဝက်စားဖို့ပဲပြည့်စုံပါမယ်အဲ့လိုမဟုတ်ဘဲနဲ့ပြောဆိုဆုံးမတဲ့အခါပြန်ပြီးတော့ရန်တွေ့လို့ရှိရင်နှစ်ဦးနှစ်ဝမေတ္တာတုံးသွားနိုင်တာ။ဟောမေတ္တာကိုခံထောက်ပါမယ်။ဒါကြောင့်မြတ်စွာဘုရားဟောတဲ့တရားကမတန်မထောင်းရှိဘူး။အဲ့တော့မေတ္တာတုံးဒီမေတ္တာတုံးကဒါလေးသင်ထားတာကိုလူတွေကမေ့နေကြ။ဒီအချိန်လေးဒီမတိဆောက်ဘဲနဲ့ဘယ်လိုလုပ်ပြီးတော့မေတ္တာပွားမလဲ။ပွားဖို့ခိုင်းရင်းနဲ့ဟော။ရောက်ပြေကြီးမာတာအချိန်ချင်းမြန်မာလူမျိုးတွေဆိုလို့ရှိရင်ဒီဆောင်းသာကောင်းသာဆောင်းဘုန်းကြီးတွေနဲ့ဒါပဲရွတ်ကြတယ်နော်အချိန်ချင်းပြေးဆိုတာနိုင်ငံကြဘူးသို့တော့အော်ဘုန်းကြီးတွေပြေးရွတ်တာဆိုတဲ့အချက်လောက်ပဲဒီကိုဘာလို့ရမလဲဆိုတာမသိတာမသိအဲ့ဒါကြောင့်မို့လို့ခေတ္တမှာအဓိပ္ပာယ်ရှိတယ်အလုပ်ကိုလုပ်အောင်မလုပ်လို့မရဘူးတဲ့နောက်သူဝေဆိုတော့သတ္တဘုဒ္ဓဘုဒ္ဓဆိုတာဟိုလူညာတိမ်ဝဲမှုကိုပြောတာလူညာသိမ်မွေ့ရဲ့ဆိုတဲ့နေရာမှာသိမ်မွေ့တာကိုဆုံးလို့လေလူပြောလူညာဆိုတဲ့အဓိပ္ပာယ်မျိုးဆိုတာမဟုတ်ဘူးဘုဒ္ဓဆိုတာလူညာရမယ်သိမ်မွေ့ရမယ်စကားပြောတာပဲဖြစ်စီပြောဆိုဆက်ဆံတဲ့ဌာမဖြစ်စီသိမ်မွေ့တဲ့လူညာနဲ့ယဉ်ကျေးတယ်ပေါ့ခုခေတ်လို့ဆိုလို့ရှိရင်ပို့လိုက်ပေါ့နော်ပို့လိုက်ချက်ဖို့လို့လေပေါ့အဲပို့လိုက်ဆိုရင်လူမုန်းတယ်ဒီကိုယ်တိုင်လည်းကြမ်းတတ်တဲ့လူမြင်ကြည့်ဘူးမလိမ်ပါဘူးဆိုရင်တောင်းကြံနဲ့မုန်းတယ်ဘာလဲမုန်းတယ်လူလုံးမမေ့တာနှလုံးသားတည်ဆောက်လို့ရမှာပေါ့ဒါကြောင့်ဒါလည်းအရေးကြီးတဲ့အချက်ဖြစ်တယ်လူညာသိမ်မွေးရမယ်အနတ္တိမာနိမမောက်မလွန်ရဘူးတဲ့လွန်ကဲတဲ့မာမာနမရှိရဘူးဒီနေရာမှာမာနမရှိရဘူးလို့ခင်ဗျားကမဟုတ်ပဲနဲ့အလွန်မောက်မာတဲ့မာနမရှိရဘူးလို့ဆိုနေတဲ့နေရာမှာအဓိပ္ပာယ်ရှိတယ်ပေါ့မာနဆိုတာထားတဲ့မာနမထားတဲ့မာနနှစ်ခုရှိတယ်ထားတဲ့မာနမာနဆိုတာကတော့အကုသိုလ်ကြီးပဲအကုန်လုံးကိုယ်ရည်ချင်းနဲ့ပတ်သက်ပြီးတော့အတွေးအခြင်းတွေကိုမာနလို့ခေါ်တယ်အဲထားတဲ့မာနဆိုတာဘယ်လိုဟာလို့လဲဒီပညာရေးနဲ့ပတ်သက်ပြီးတူတောင်တက်သေးတာပဲငါလက်တက်အောင်လုပ်တယ်ဒီမာနမျိုးထားတယ်စီးပွားရေးနဲ့ပတ်သက်ရင်တူတောင်အောင်နေတာပဲငါလက်အောင်လုပ်ကမ္ဘာထဲဘာဝနာနဲ့ပတ်သက်ပြီးတူတောင်မှပဲဒီလိုပေါ့ပေါ့ရောဖြစ်သေးတယ်ငါလက်ဘာလို့ပေါ့ပေါ့ရောမဖြစ်ရမှာအော်ယန္တာပုဂ္ဂိုလ်တွေသူတို့တောင်ယန္တာဖြစ်သေးတာငါလည်းဖြစ်ရမယ်ဆိုရင်မာနာမျိုးနော်အဲ့ဒီမာနာမျိုးကတော့ထားတဲ့မာနာမျိုးကောရဗမြတ်စွာဘုရားရဲ့အလောင်းသူမိတာရဲ့သိတောင်မာနာထားလို့ဘုရားဖြစ်တာမာနာမရှိရင်ဘုရားဖြစ်နိုင်ဘူးဘာကြောင့်ဒီစကားပြောရအောင်ဆိုလို့ရှိရင်ဒီပင်ကရာမြတ်စွာဘုရားနဲ့တွေ့တဲ့အချိန်မှာ 对也偏家以前老面的三百年的养茶也对得不了七天而且以前嘛这边跟他们也说不要也特别看比较这些阿哥们是养茶吃东西但是都满那个不如满那个东西给你一个那给你那不一定那什么的地方我都说一旦你是在努力要干的哦第二天呢过第二天地有的真的蛮不好哭当然有点把问题的话大家一旦他们拿过来培养这边的但是我们有公开证明的这样慢点要拿过来看我们他去年后来的这样拿比了原来是多了是没有过路有多少人不能够他妈大的时候哎你妈大叫培养这啥这个稍微讲啊你们培养老你培养这些是吧各路大叫这些就是所谓他们各路大叫把老板嘛哦今年要买了的이따라리아보고만드시되디제이마디빙라냐서비안에뚜이래제이마뚜루가라비아비안로메스레마나메에리마나양비아비다도도뚜이마마레마나서뚜루가로메뚜지니고요디마베나이고너나아사종메나레따뜻리미시우소레마마레빈냐네피시시와네피시아나네피시공드레네피시에라미오레미따뜻리마마바야우레မောင်မာလို့ရှိရင်ပါဝင်ကျင်တာသူ့ကိုမုံနေပေါ့မုံတော့မေတ္တာတိဆောက်ခြင်းကမတတ်နိုင်ဘူးပိတ္တကြောင့်အနတ္တိမှာဆိုတန်တုတ်တကောနောက်တစ်ခုကတန်တုတ်တကဆိုတာတာဆိုတာရှိတာလေးနဲ့တုတ်တကဉာဏ်မှုရှိတာလေးနဲ့ဉာဏ်တယ်ဆိုတာတချို့အတိပ္ပယ်အကောင်လွဲတယ်အေးလားကတထောင်ရရင်ဒါလေးနဲ့ပဲရှင်းနိုင်ရမှာလို့ဒီလိုလေးပဲကောက်အဲ့လိုလေးပဲဆုံးလို့တော့မဟုတ်ဘူးဈီကံကြောင့်အောင်လို့ပြောတာတန်လို့တကဆိုတာနော် fastidious လို့ကျွတ်ဈီစာကြောင့်လည်းအချိုးကျက်မလားလို့အချိုးချက်ပြီးရင်မဟုတ်ပြန်အချင်းကျက်မလားအချင်းကြီးများတယ်ခေါ်တော့မှပမာလို့ဆိုတာနော်ကိုရှိတာလေးနဲ့လည်းမကျင်တတ်ဘူးကိုရှိတာလေးနဲ့မကျင်တတ်တော့သူများဟာလိုချင်လားအဲ့ဒါလည်းအန္တရာယ်ကြီးတစ်ခုပဲအဲ့ကိုရှိတယ်နဲ့ကျင်နိုင်ရမယ်ကိုဟန်လေးနဲ့ကျင်နိုင်ရမယ်ကိုဟန်နဲ့မကျင်တာဘူးသူများဟာသွားပြီးတခုလုံးမြင်ပြတ်တာပေါ့အဲ့ဒါကြောင့်တန်တဆကကိုဘွားလေးကို satisfy ဖြစ်ဖို့လို contentment ပေါ့ဒါလည်းအဲ့ဒါရှိဖို့လိုအပ်တယ်ဆိုတော့ contentment နဲ့ပတ်သက်ပြီးတော့အဓိပ္ပာယ်အကောင်မလွဲစေရဘူးတွတ်တက်အောင်မလုပ်ရဘူးလို့ဆိုလိုတာမဟုတ်ဘူးတွတ်တက်အောင်လုပ်တာကတခြား fastidious ဇီးစားကြောင်းနဲ့ဆိုတာကတခြားဇီးစားကြောင်းလို့ရှိရင်ကြည့်လေကျွန်င်းချက်ကြွေးတဲ့လူကလည်းမေတ္တာမရှိဘူး။ဒီနှင်းချက်ထားပြန်မကြိုက်ဘူး။ပိုရင်းချက်ထားပြန်မကြိုက်ဘူးဆိုရင်ဒီဘုံကြောင့်လည်းအညာဖြစ်တော့မှာပေါ့။ဘယ်လိုလုပ်ပြီးတော့အဲ့ဒါမေတ္တာဝါမနာထားလို့ရတော့မရဘူး။ဒါကြောင့်မလို့ရှိတာလေးနဲ့ရှင်းနိုင်ရမယ်လို့ဒီလိုဆိုလို့ရနော်။တန်တုတ်တက်ကရှိတာနဲ့ရှင်းနိုင်တယ်သို့မဟုတ်ကိုယ်ဟာနဲ့ရှင်းနိုင်တယ်။အဲ့ဒီရင်းချက်ဟာလည်းအမှန်တမ်းအရေးကြီးပါတယ်တူတွေမှာ။သူကရကဝိညာဉ်တွေရမယ်ခန္ဓာတန်တုတ်တကရှိဝင်းလူလေဒီလိုမျိုးဖြစ်ဖြစ်နော်ကိုယ်ကိုယ်ကိုလည်းဝင်းမြူအောင်လွယ်ရမယ်သူတစ်ပါးကကိုယ့်ကိုယ်ကိုကြီးစားချောင်းတဲ့အခါမှာလည်းပဲရှင်းတန်းနေတတ်မှုရှိရမယ်ကိုယ့်ကိုယ်ကိုဝင်းမြူလွယ်ရဲဆိုတာဘာနဲ့ဆိုင်ရဆိုင်ရရှင်းတတ်တယ်ရှိတာလေးနဲ့သူကရှင်းတတ်တယ်အဲ့ဒါကိုယ့်ကိုယ်ကိုဝင်းမြူလွယ်တယ်လို့ခေါ်တယ်တချို့ကျဝင်းမြူခက်တယ်ကိုယ့်ဘာကိုယ့်ကိုယ်တယောက်နဲ့ညာဖြစ်နေတဲ့သူကရှိနေတယ်မရှင်းတတ်ဘူးလေစိတ်တိုင်းဘယ်တော့မှမကြဘူးတွေ့ဘူးကြပါလိမ့်မယ်ဒီခါတည်းကိုယ့်ဟာကိုစိတ်တိုင်းမကြတဲ့သူတွေအများကြီးရှိတယ်ဟုတ်ကိုယ့်ဟာကိုလည်းစိတ်တိုင်းမကြဘူးသူများလုံးကလည်းစိတ်တိုင်းမကြဘူးဆိုလို့ရှိရင်ဘယ်လိုလုပ်ပြီးတော့မှမေတ္တာဘာဝနာတော့ဖြစ်နိုင်မှာမဟုတ်ဘူးဒါကြောင့်သူခရဝိညာဉ်လည်းတဲ့ပုဂ္ဂိုလ်မျိုးဖြစ်တဲ့နဲ့ဖြစ်ရမယ်လို့မြတ်စွာဘုရားဟောတာအပ္ပကိစ္စတရားဘာဝနာပွားရမယ်ဆိုလို့ရှိရင်အပ္ပကိစ္စတွေသိမလုံးနဲ့ကိစ္စလဲပါရမယ်လို့ပြောတာမေတ္တာဘာဝနာပွားဖို့အချိန်များများပေးနိုင်ဖို့အတွက်ဘလို့ကိစ္စဓာတုလောကမှာဟိုလောကမဲ့ကိစ္စတွေကတော့အများကြီးရှိကြတာပေါ့သို့တော့အဲ့ဒီနေရာတွေအချိန်ယူရမယ်လို့ပြောလို့ဆိုလို့အပ္ပကိစ္စတချို့ကအပူလုပ်ငန်းတွေအများကြီးလုပ်ကြတယ်နိပူလုပ်ငန်းတွေပူလုပ်ငန်းမလုပ်ဘဲနဲ့မလုပ်မဖြစ်တဲ့အလုပ်လုပ်လုပ်ပြီးတော့ဂျန်တဲ့အချိန်မှာမေတ္တာဘာဝနာပွားဖို့အချိန်များများပေးဖို့လိုအပ်တယ်ဒါပြောတာနော်လောကမဲ့ကိစ္စကိုရခိုင်းတာမဟုတ်ဘူးညာအပ္ပကိစ္စ နောက်တစ်ခုကသံဃုကဝတိသံဃုကဝတိဆိုတာပေါ်ပေါ်ပါပါအသက်မွေးတယ်လို့ဆိုတဲ့အဓိပ္ပာယ်ဆိုတော့ simple life အနေထိုင်ရိုးရိုးလေးနဲ့နေတာထိုင်တာ simple life ကိုနေတာကိန်းကြီးကန်းကြီးနဲ့နေတဲ့ပုံပေါ်ကြတော့သူကအလုပ်ကိစ္စတွေပိုများလာမှာပေါ့သူကနေတာလည်းကိန်းကြီးကန်းကြီးနဲ့နေတတ်တယ်စားတဲ့ခါမှလည်းကိန်းကြီးကန်းကြီးနဲ့အပူတွေစားချက်တယ်ပေါ့နော်အဲ့ဒါမျိုးမဟုတ်ဘဲနဲ့ simple life မှာနေနိုင်အောင်ကြိုးစားရတယ်။တချို့ကျပတ်စံချမ်းသာရမယ် simple life မှာနေတော့တာရှိတယ်ပေါ့။ဒါပေမဲ့အဲ့ဒါလို့ဖြစ်ရမယ်။တန်တတောသသုဘရောသအပကိသောသသံလဟုကဟုတ်။နောက်တစ်ခုပြည့်စုံရမယ်အချက်ကတန်တိန်ဒရိယ။ဣန္ဒြေငြိမ်သက်ရ။ဣန္ဒြေငြိမ်သက်ဆိုတာတောင်ကြီးမြောင်ကြီးမကြည့်ရဘူးလို့ဒီလိုဆိုလိုတာမဟုတ်ဘူး။ဣန္ဒြေဆိုတဲ့နေရာမှာလူတွေနားလည်နေတဲ့ဣန္ဒြေကအော်ဒီလူကဟိုနေရာထိုင်ကငြိမ်သက်တာနေတဲ့ဣန္ဒြေငြိမ်သက်တယ်လို့ထင်တာအဲ့လိုပြောတာမဟုတ်ဘူးဣန္ဒြေဆိုတာဘာတွေတုံးလို့မေးလိုက်လို့ရှင်မျက်စိနားနာလျှာကိုယ်စိတ်လူတွေရဲ့တဏ္ဍမှာမျက်စိနဲ့ပတ်သက်ပြီးတော့ငြိမ်သက်တယ်ဆိုတာဘာလို့မျက်စိကကြည့်ပြီးတော့လောဘဖြစ်ရင်ဒေါသဖြစ်ရင်ဒါမငြိမ်သက်ဘူးခေါ်ဣန္ဒြေမငြိမ်သက်ဘူးကိုကြည့်ဒီကြည့်ကြည့်တော့ပြောတာမဟုတ်ဘူးเนาะမျက်စိကမြင်တဲ့အခါမှာလောဘဖြစ်တယ်ဒေါသဖြစ်တယ်ဣန္ဒြေမငြိမ်တယ်ဘူးနားကနားထောင်ပြီးတော့လောဘတွေဖြစ်မယ်ဒေါသတွေဖြစ်မယ်ဣန္ဒြေမငြိမ်တယ်ဘူးနှာခေါင်းကအနတ်เนาะနှာရကအရသာအဲ့ဒါတွေကြည့်ပြီးလောဘတွေဒေါသတွေဖြစ်မယ်ဆိုလို့ရှိရင်ဣန္ဒြေငြိမ်တယ်ဘူးမရှိဘူးလို့ပြောတာစိတ်နှလုံးကအေးချမ်းမှုဆိုတာလောဘမဖြစ်ဒေါသမဖြစ်မြင်ပြီးတော့စိတ်ဆိုးတယ်လိုချင်တယ်ကြားပြီးစိတ်ဆိုးတယ်လိုချင်တယ်နော်နှာခေါင်းကအနံ့ရပြီးစိတ်ဆိုးတယ်လိုချင်တယ်နေရာကထိပ်ပြီးတော့စိတ်ဆိုးတယ်လိုချင်တယ်နော်ခန္ဓာကိုယ်ကထိပ်တွေ့ပြီးစိတ်ဆိုးတယ်စိတ်ကူးစိတ်တမ်းမှာဒေါသဖြစ်တယ်လောဘဖြစ်တယ်ဆိုရင်ဒါသတိတရိယာအိန္ဒြေငြိမ်သက်မှုမရှိဘူးလို့ပြောတယ်ထိုက်တဲ့တော့အိန္ဒြေငြိမ်သက်မှုရှိအောင်ကြိုးစားရမယ်လို့ပြောတာနော်အိန္ဒြေကိုဆောင်ထိန်တယ်ဆိုတာလည်းအဲ့ဒါကိုပြောတာအဲ့ဒါရသော်ပြာဟောလို့ရင်အင်းဒီဆောင်သိမှုဆိုတာဒီအချက်ကိုပြောတော့လောဘမဖြစ်အောင်လောဘမဖြစ်အောင်တတ်နိုင်တဲ့ဓာတ်တွေကိုဖိချုပ်ဖို့ကြွားတယ်လို့ပြောနိဗ္ဗာန်ဆိုတာအသိပညာရင့်ကျက်အောင်ကြိုးစားရမယ်ဓမ္မနဲ့ပတ်သက်ပြီးအသိပညာရင့်ကျက်အောင်ကြိုးစားပေးဖို့လိုတယ်ဒါဖြင့်ပညာဆိုတာဘယ်လိုနည်းနဲ့ရနိုင်လို့ဆိုတော့တရားနာခြင်းဖြင့်လည်းပညာရတယ်တရားတော်ကိုစဉ်းကျင်စဉ်းစားခြင်းဖြင့်ပညာရတယ်။လက်တွေ့ကျင့်သုံးနေလာခြင်းဘာဝနာအဖြစ်နဲ့ပညာရတယ်။အဲ့ဒီပညာတွေကိုပဲသုတ္တမယပညာတရားနာတယ်စာအုပ်တွေဖတ်တယ်အဲ့ဒီအနေပညာရတယ်။စင်္ကြမယပညာတရားနဲ့ပတ်သက်ပြီးဉာဏ်စီတွေးတောမှုရှိတယ်။တရားတော်ဖြင့်စင်္ကြမယပညာဆိုတာသူတော်ဘာရှိကဘာမှမကြားဘူးပဲနဲ့ကိုယ်ပိုင်ဉာဏ်နဲ့စဉ်းစားတရားတော်နဲ့ပတ်သက်လာလို့ရှိရင်တရားတော်နေတာဒီစိန်ခံမရပညာဆိုတာရှိတယ်။လောကီဘက်ကတော့ရှိကောင်းရှိနိုင်တယ်ပေါ့လို့လဲ။နောက်ဘာဝနာမရပညာဆိုတာဒီလိုကြားနာပြီးတဲ့အခါမှာလက်တွေ့ရှင်းသုံးရမယ့်ကိစ္စကိုလက်တွေ့ရှင်းသုံးပေးတာဒါဘာဝနာမရလို့ခေါ်တယ်။အဲ့ဒီလိုပညာဟာအဆင့်ဆင့်ကြိုးစားအထုံးမှဒီနိဗ္ဗာန်ကဆိုရင်ရင့်ကျက်တဲ့ပညာမျိုးရနိုင်တယ်။ဟောမေတ္တာတော့မှာမြတ်စွာဘုရားကမေတ္တာမပွားခင်ဒါတွေလိုအပ်တယ်ဒီပုဂ္ဂိုလ်ဒီလိုအရေးချင်းတွေကိုယ်တဏ္ဍမှာဖြစ်အောင်လုပ်ပါတဲ့အဲ့ဒါလေးလုံးမှပို့ပြီးတော့ကိုယ်လုံးတဲ့လုပ်ငန်းတစ်ခုကအောင်မြင်နိုင်တယ်ဆိုဟုတ်တာပေါ့နော်လောကီအလုပ်ပဲကြည့်ကြည့်လေအရေးချင်းအရေးရှာရတာပဲအရေးချင်းရင်သင်ရတာပဲသင်ပြီးတော့မှအလုပ်တစ်ခုလုပ်တာမသင်မဲနဲ့တော့လုပ်လို့ရှိရင်ဘာမှအောင်မြင်မှာမဟုတ်ဘူးနောက်တစ်ခုကပါတော့စဉ်မလုံရမဲ့ခါလေးတွေပြောတရားထုတ်မယ်ဆိုလူတွေကတောက်တူမယ်ရလေးတွေတစ်ခါတလေအပြစ်မကင်းတာလေးရှိတယ်နတ်ဆခုတ်တ်မာစရိကိဉ္စီရှင်နဝိညူပရိဥပဝတိယောသူများတွေကအပြစ်တင်ပြီးတော့မင်းငော့เสียမကောင်းတဲ့အမှုရာလေးတွေအပြစ်ပြောเสียလေးတွေမလုံပါနဲ့ဒီအသေးခွဲလေးကစားပြီးမလုံပါဘူးမဖြစ်ပါသေးနဲ့ဘာဖြစ်လို့လဲဆိုတော့သူများအပြစ်တင်เสียလေးတွေရှောက်လုံးမယ်အမှုမဲ့အမှန်နဲ့နေမယ်ဆိုလို့ရှိရင်ဘေးကကိုယ်ပေါ်မှာဘယ်လိုလုံးမေတ္တာရအောင်ကိုကိုယ်တိုင်ကလည်းသူများပေါ်မှာမေတ္တာရအောင်မှာမဟုတ်ဘူးမေတ္တာဆိုတာသူ့မေတ္တာကိုယ်မေတ္တာအပြန်အလှန်ဆိုတာရှိတယ် ဒါကြောင့်ဓာလေးကိုလည်းမြတ်စွာဘုရားချဲ့ပြီးတတိပေးတာနတ်စာခုတ်တာမသိဘူးပညာရှိပြည်မကောင်းတွေကလည်းဆွဆွဲဝေရဖြစ်တဲ့မာရွင်းတဲ့လူရဲ့ကလေးတွေကရှောင်ပါတဲ့မလုပ်ပါနဲ့ဒီတိုင်းတာရှိအောင်မေတ္တာတို့ကတိုင်းလာရမယ့်အရေးချင်းတွေမြတ်စွာဘုရားရှိလို့ထုတ်ခေါ်ပြီးဟောတာနော်အဲ့ဒီထဲမှာရောက်မယ်ဆိုတာတစ်ခုမှမပါဘူးနော်ဒါလေးကိုရင်ကိုယ်တန်တော်မှာဖြစ်အောင်ကြိုးစားကျိုးစားပြီးတော့မေတ္တာပုံပုံလေးတွေကိုသင်မယ်များစွာဗျာမေတ္တာပုံပုံစပြီးတော့သင်တဲ့အခါကျတော့သူကနတ်ဆာခုတ်တဲ့မာစရိကိစီရေလဝင်ယူပရိဥပဝတိယဒီရင်မဲ့ရှေ့ပိုင်းကတိုင်းနာမဲ့ချက်တွေပြီးတော့ဒုက္ခိနောဝခင်မီနောဟောတုသဗ္ဗတတဘဝန္တုဒုက္ခိတတကိုယ်စိတ်ထဲကမေတ္တာပို့မယ်ဆိုရင်အဲ့ဒီစကလုံးလေးအဲ့ဒီအသေးပဲမျိုးကိုအသုံးပြုပြီးတော့ပွားပါလို့ပြောတာနော်သဗ္ဗတတ္တဘဝတုသဗ္ဗတတ္တဆိုတတ္တဝါတွေမှာချင်းချက်မရှိဘူးတတ္တဝါတွေတချို့ကတတ္တဝါတွေမှာချင်းချက်လေးထားရတယ်ကိုယ်နဲ့မတည့်တဲ့လူမပါဘူးမေတ္တာပို့ရတဲ့အဲ့ဒါမျိုးမဟုတ်စေရဘူးသဗ္ဗတတ္တတတ္တဝါမှန်ကြရတယ်ဒုက္ခိနောကိုချမ်းသာမှုစိတ်ချမ်းသာမှုတွေနဲ့ပြည့်စုံရပါစေကိုကြိုက်တဲ့စကလုံးလေးအသုံးပြုပြီးတော့တတ္တဝါမှန်သမျှချမ်းသာကြပါစေခင်မီနောတတ္တဝါမှန်သမျှဘေးကင်းကြပါစေတစ်ခုတစ်ခုပဲဖြစ်ဖြစ်နှစ်ခုပဲဖြစ်ဖြစ်ကိုကြိုက်တဲ့စကလုံးလေးတစ်ခုကိုအသုံးပြုတော့ဒုက္ခိတ္တတာစိတ်ချမ်းသာမှုနဲ့ပြည့်စုံကြပါစေလို့ဟောမေတ္တာပို့ဖို့သုံးမျိုးဒီနေရာမှာမြတ်စွာဘုရားပြတာဒုက္ခိနောခင်မီနောဒုက္ခိတ္တတာတတ္တဝါအားလုံးဟာချမ်းသာပါစေခေတိတော်ဘေးနဲ့ကင်းကြပါစေဒုက္ခိတ္တတာဘဝတို့စိတ်ချမ်းသာမှုနဲ့ပြည့်စုံကြပါစေအဲ့ဒီစိတ်ဓာတ်ကလေးအမြဲမပြတ်ဖြစ်နေအောင်လုပ်နေတာကိုဘာဝနာလို့ပြောတာအခါတည်းရှိရမဟုတ်ဘူးပထမတသက္ကံဖြစ်တယ်နောက်ထပ်ဒုတိယတသက္ကံနောက်ထပ်တတိယတသက္ကံစက္ကံပေါင်းများသွားတာဒါဘာဝနာလို့ခေါ်တာဒီစိတ်ကလေးကြီးပဲထပ်တလဲလဲကိုယ်တိုင်မှာဖြစ်နေအောင်ကြိုးစားပါမေတ္တာပို့စေရန်တတ္တဝါအာယုန်နဲ့စိတ်ကလေးကိုလေ့ကျင့်ပြီးတော့ချမ်းသာပါစေချမ်းသာပါစေချမ်းသာပါစေလုံးဝဘေးကင်းကြပါစေဘေးကင်းကြပါစေအားလုံးတတ္တဝါတွေကိုအာယုန်ပြုပြီးတော့နောက်ဆုံးမှာတဖြည်းဖြည်းတိုးချဲ့သွားလို့လည်းရတယ်ကိုယ်နဲ့ကိုယ်ပါဝင်ခြင်းကိုအရင်ပို့မယ်နောက်ပြီးရင်ပြန်တဲ့မြင်ရတဲ့တတ္တဝါတွေမြင်ရတဲ့တတ္တဝါတွေရောအကုန်လုံးတတ္တဝါမှန်မြတ်ဒီလိုဆိုလိုပဲပို့တဖြည်းဖြည်းတိုးချဲ့ပြီးတော့ပို့သွားဒီနေရာမှာမေတ္တာပို့ဖို့လေးမျက်စောင်ပြန်စပြီးတော့ဟောပြီးတဲ့အခါကျတော့တိုးချဲ့ပုံကိုပြရေကေစီပါဏဘူတ္တိတတဝါထာဝရဝန္နဝေတာဒီကဝါယေဝမဟာန္တာမြစ်စီမာရတကဒုက္ကတိမာတဲ့ဒါအတ္တဝအမျိုးသားတွေလိုက်မေတ္တာပို့ဖို့လေးကိုပြောခုနကတပ္ပတ္တတတ္တဝမှန်သမီးအားလုံးကိုချုံးပုံပြီးကမ္ဘာလောကမှာရှိကြတဲ့လူတွေတည်းမကဘူးလူကြီးတမောင်း6000ရှိတယ်6000ညောရှိတယ်အဲ့ဒါတွေကိုလည်းအောင်ပြုတယ်တိရိစ္ဆာန်တွေတမောင်းများစွာရှိတယ်ဒါတွေကိုလည်းအောင်ပြုတယ်တသိတ္တဝါမန္တညာအကုန်လုံးကုန်းပေါ်မှာရှိတာဖြစ်စေရေထဲမှာရှိတာဖြစ်စေကောင်းငယ်မှာရှိတာဖြစ်စေတသိတ္တဝါမန္တညာချမ်းသာကြပါစေလို့ပေါ့ခဏအခုကကြတော့ရေကေစီပါဏဘူတ္တိလောကကြီးမှာရှိတဲ့တ္တဝါတွေတဲ့ရေကေစီပါဏဘူတ္တိအဲ့ဒီလောကကြီးမှာရှိတဲ့တတ္တဝါတွေကိုနှစ်ပိုင်းခွဲလိုက်တယ်သုံးပိုင်းခွဲလိုက်တယ်အမျိုးအစားလိုက်မေတ္တာပို့ဖို့ပြောတာတတဝါထာဝရဝတ္တဝတိတတဆိုတာကြောက်တလန့်တတ်တဲ့တတ္တဝါဒါတွေကပုရုဇဉ်တို့တိခတ်ပုဂ္ဂိုလ်တို့ဒေါသမကင်းသေးတဲ့တတ္တဝါတွေကိုတတလို့ခေါ်တယ်ထိတ်လန့်တတ်တယ်ကြောက်တတ်တယ်ထာဝရကြတော့ထိတ်လန့်ကြောက်ရွံ့မှုမရှိဘူးယဟန္တာပုဂ္ဂိုလ်ဘဝမှာခိုင်မြဲသွားတဲ့ပုဂ္ဂိုလ်တသနဲ့ထာဝရဒီလိုခွဲတယ်။ဩကြောက်ရွံ့တဲ့တ attva တွေကပုံများပါလေလောကကြီးမှာ။အေးထိတ်လန့်ကြောက်ရွံ့တဲ့တ attva တွေလည်းချမ်းသာကြပါစေ။ထိတ်လန့်ကြောက်ရွံ့မှုကင်းသွားတဲ့ယဟန္တာပုဂ္ဂိုလ်ဒီထာဝရတ attva တွေလည်းချမ်းသာကြပါစေ။ဟောဒီလိုပြောတာနော်။လူပြည်မှာယဟန္တာမရှိပေမဲ့နတ်ပြည်ပြမပြည်မှာယဟန္တာတွေရှိနေတော့မယ်။ပြမပြည်မှာယဟန္တာတွေရှိနေတော့မယ်။အဲ့တော့အဲ့ဒါလေးအာရုံပြုပြီးတော့မေတ္တာပွားတယ်ဒီနေရာမှာ interpretation တစ်မျိုးရှိသေးတယ်အဲ့ဒါမှမှန်ကန်တဲ့ interpretation ဒ ီစကားလုံးကိုဘုရားဘာသာဟာတုံးတာမဟုတ်ဘူးဘုရားနဲ့ခစ်ပြန်တခြားဘာသာစကားတွေမှာလည်းတုံးတယ်သူတို့ကျတော့တသဆိုတာတက်ရှိတတ်တော်တယ်ပြောတယ်သာဝရကျတော့တမဲ့တယ်ပြောဘုန်းကြီးတို့ဒီလိုမှသွားပြီးတော့မာစတာရန်သွားလို့ပြောတာအဲ့ဒီလိုဆရာကြီးတယောက်ကမေတ္တာတုံးနဲ့ပတ်သက်ပြီးတော့လက်ချပေးတဲ့အချိန်မှာသူကတသဆိုတာသက်ရှိတတ်တော်တွေကိုမေတ္တာပွားသာဝရကျတော့တောတွေတောင်တွေတစ်ပင်တွေကိုမေတ္တာပွားမှာလို့ဒီသက်တဲ့တတ်တော်ကဘလို့လို့ကမေတ္တာပို့တစ်ပင်ကိုဘလို့လို့မေတ္တာပို့နော်အဲ့ဒီအသေးပဲကမှားရဲ့နေအသေးပဲအဲ့ဒီအသေးပဲကတခြားဘာသာဝါဒမှာဥပမာဂျိုင်းနစ်စင်လို့ခေါ်တယ်ဒီကနေ့ထိအောင်အိန္ဒိယမှာရှိတယ်ဂျိန်းဝါဒဆိုတော့အဲ့ဒီဂျိန်းဝါဒတွေကတစ်ပင်တွေရောမြေရောတော့တောင်နေရအကုန်လုံးသက်ရှိတယ်လို့သူကယူဆတယ်မိမာလည်းအသက်ရှိတယ်ရေမာလည်းအသက်ရှိတယ်နော်မိကိုမိဖို့လိုက်လို့မိကခြင်းနေပါလေလျှောက်လောင်လို့ရှိရင်အဲ့ဒါအသက်ရှိတတ်တော်ကမိကနေပြီးတော့ဖြည့်ဆည်းတယ်မိကိုညှင်းလို့ရှိရင်မိကိုတရရောင်းလို့ဗန္ဓာတိဝဒကံပြည့်ရှိတယ်ဟောရေကိုမတော့အောင်သောက်လို့ရှိရင်အဲ့ဒါပြည့်ရှိတယ်သူကရေစိမ့်ကိုသုံးလို့ရှိရင်ပြည့်ရှိတယ်လို့ယူဆတယ်ညုံမုံလေးတွေတောင်မှဇီဝရှိတယ်အသက်ရှိတယ်လို့ယူဆတယ်အဲ့ဒီဘာသာစကားကညာအဲ့ဒီဘာသာအရာ interpretation လုပ်တာအဲ့ဒါဘုရားဘာသာနဲ့မစင်လျော်တဲ့ interpretation ခေါ်တယ်ဘုရားဘာသာနဲ့စင်လျော်တဲ့ interpretation ကတသကအထင်းအကြောင်းလုပ်တတ်တယ်ကိရိတာအတော်မကင်းသေးတဲ့ပုဂ္ဂိုလ်ကြီးသာဝရဆိုတာကိရိတာအတော်ကင်းပြီးတော့ပြင်းငိမ့်သွားတဲ့ပုဂ္ဂိုလ်ကြီးဒီလိုဆိုလို့လည်းပေါ့ interpretation ကမတူဘူးလို့ပြောမှာနောက်တစ်ခုကတဏဝါထာဝရဝတ္တဝအေကဒီကဝါယီဝမဟန္တာမစ္စိပါဒတေတတ္တဝါတွေကိုသုံးမျိုးခွဲလိုက်တယ်ဒီကဆိုတာရှေလျားတဲ့တတ္တဝါနော်မစ္စိမအလတ္တန်သာတတ္တဝါအနုကသိငယ်တူတဲ့ရတ္တတူတဲ့တတ္တဝါအမယားနဲ့ပတ်သက်ပြီးတော့ရှေတဲ့အကောင်ပဲဖြစ်စေတူတဲ့အကောင်ပဲဖြစ်စေမရှိမတူအကောင်ပဲဖြစ်စေပေါ့တတ္တဝါရှင်ရှင်လျားတယ်ဆိုတော့မွေတော့ဟာတို့ကျတော့အရာရှင်ပေါ့เนาะအဲ့ဒါလို့တတ္တဝါတွေကိုသုံးမျိုးခွဲလိုက်တာလူတွေလည်းအရာရှင်တဲ့လူတွေပါမှာပေါ့ဒီလိုเนาะအရာရှင်တဲ့လူရောအရာပူတဲ့လူရောအလယ်နဲ့သမားရောမွေကျတော့အလျားရှင်တာပေါ့ဒီလိုရှင်လျားတဲ့တတ္တဝါပဲဖြစ်စီပူတဲ့တတ္တဝါပဲဖြစ်စီအလယ်နဲ့ဖြစ်တဲ့တတ္တဝါပဲဖြစ်စီဆိုသုံးမျိုးခွဲပြီးတော့ဆန္ဒကြပါစေမေတ္တာပို့ပါအယုံကြည့်ပြီးတော့မြင့်တယ်သတ္တကအနုကထုလားဟောတတ္တဝါတွေကတချို့တတ္တဝါတွေကဘဝစိတ်တို့ကမြင်နေတို့ဆိုတာသေးသေးလေးပုံပုံလေးတွေ insight လေးအဲ့ဒီအကောင်လေးတွေကိုလည်းအသေးခွဲလေးတွေကိုလည်းဆင်းလို့အကောင်ကြီးတွေကြတော့အကြီးကြီးတွေအဲ့လိုခန္ဓာကိုယ်ကြီးတဲ့အကောင်လေးချမ်းသာကြပါစေခန္ဓာကိုယ်သေးတဲ့အကောင်လေးချမ်းသာကြပါစေဟောမသေးမကြီးအလတ်တန်းစားပုဂ္ဂိုလ်တွေလည်းချမ်းသာကြပါစေတတ္တဝါတွေကိုသုံးမျိုးခွဲပြီးမေတ္တာပို့ပုံပြောတာเนาะဒီကဝါယေဝမဟန္တံမျက်စိမှာရတ္တကအနုကထုတာနောက်တစ်ခုရတာဒိဋ္ဌဝါယေဝအဋ္ဌိယေဝတုတွေဝတ္တန္တိအာဝိတုတွေမြင်ရတဲ့တတ္တဝါကိုမျက်စိနဲ့မြင်ရတဲ့တတ္တဝါတွေရှိတယ်လို့မမြင်ရတဲ့တတ္တဝါတွေအများကြီးရှိတယ်ပေါ့အဲ့ဒါကြောင့်မလို့မာဒီမာဒီပိင်္ဂဆရာတော်ကြီးကဒီမေတ္တာပုံနဲ့ပတ်သက်ပြီးရေးထားတာလေးရှိပါတယ်။သူတွေလည်းရအောင်ရပါဘူး။မြင်အပ်မမြင်အပ်မရများစွာတတ်တော်ချမ်းသာကိုစိတ်မြဲပါစေ။ကိုမြင်ရတဲ့တတ္တဝါပဲဖြစ်စေမမြင်ရတဲ့တတ္တဝါပဲဖြစ်စေဒီသည့်တတ္တဝါပဲဖြစ်ဖြစ်ချမ်းသာပြီးပိုင်ရကြပါစေလို့မေတ္တာပွားပါ။ဒိဋ္ဌာဝါယေဝအဋ္ဌိတာယေဝတုတွေဝတ္တန္တိအဝိတုတွေဟောဒီမှာလည်းပဲအဝေးနေတဲ့တတ္တဝါဖြစ်စေကိုယ်အနည်းနာမှာရှိတဲ့တတ္တဝါဖြစ်စေနော်အဝေးနေအနည်းနေအဲ့ဒီနှစ်ထွေးများစွာတတ္တဝါချမ်းသာကိုယ်စိတ်မြဲကြပါစေလို့မေတ္တာပို့ဖို့ပြောတာကိုယ်နဲ့ဒီနိမမဟုတ်ဘူးလေဘုဒ္ဓဝါသမ္ပဝေတိဝသဗ္ဗတ္တတာဘုံတုဒုက္ခိတ္တဘုဒ္ဓဆိုတဲ့တတ္တဝါနဲ့သမ္ပဝေတိဆိုတဲ့တတ္တဝါနှစ်မျိုးခွဲထားဘုဒ္ဓဆိုတော့ grow upခန္ဓာကိုယ်ပြည်ပြည်ပြင်းပြင်းအရွယ်အစားပြည်ပြည်ဝဝဖြစ်ထားပြီးတဲ့ grow up လို့ခေါ်ဆိုတော့ ဘုရားဆိုတာလူသားနဲ့ပြောမယ်ဆိုလို့ရှိရင်မိခင်ဝါကနေမွေးလာတဲ့ပုဂ္ဂိုလ်ကရုပ်ပါအဲ့ဒါမှမဟုတ်ဘဲ fetus အဆင့်ဆိုလို့ရှိရင်တော့ရုပ်ကတော့ဖြစ်သေးဘူးပေါ့နော်နောက်တစ်ခါဟိုစတင်နေလို့ရှိသေးတယ်အင်္ဂါချိန်လည်းမစုံသေးဘူးဆိုတဲ့အချိန်မှာတန်ဘဝပြီပေါ့ဒီလိုဆိုတော့ဖြစ်လာပြီဆိုလို့ရှိရင်ဘုရားဒါကအဓိပ္ပာယ်တစ်ခုနောက်အဓိပ္ပာယ်တစ်ခုကတန်ဘဝတည်ဆိုတာကဘဝတစ်ခုမှာသူကတရေတဲဖို့အခြေအနေဖြစ်နေတဲ့ပုဂ္ဂိုလ်ဘုရားဆိုတာတရေတဲပြီးတော့ဖြစ်လာတဲ့ပုဂ္ဂိုလ်ဥပမာပဲကျဲဥတွေပါလေဆိုလို့ရှိရင်ကျဲအကောင်မပေါက်သေးဘူးဥထဲမှာရှိနေရင်ဆိုရင်တော့ဒါတန်ဘဝတည်ပဲအဖြစ်ပေါ့ကျဲကောင်လေးဖြစ်လာပြီဆိုရင်ဘုရားပေါ့နော်အဲ့ဒါလိုတတဝါအားလုံးကိုချုပ်ပြီးငုံပြီးအောင်ဘုရားနဲ့တံဘဝေတီတို့ဒီလိုနှမျိုးခွဲပြီးတော့ဟောထားတယ်။နောက်တနည်းအားဖြင့်ဘုရားဆိုတာတင်းတင်းရှားရှားဖြစ်ပြီးသားတံဘဝေတီဆိုတာဖြစ်ဖို့ရအတွက်ရှာကြမ်းနေတဲ့ပုဂ္ဂိုလ်တန်လျာထဲမှာလောက်ဖြစ်ကြအောင်မှာဘုရားဆိုတာဖြစ်ပြီးသားဆိုတော့ညာနာပုဂ္ဂိုလ်တွေကိုလည်းဘုရားလို့ပြောလို့ရတယ်။တံဘဝေတီဆိုတာပုရိသေတတဝါတွေကလောက်ဖြစ်အောင်မှာလို့ဘဝတဟာဆုံးသက်နေမှုလို့ဒီလိုအသေးပဲမျိုးနဲ့လည်းပဲယူပြီးတော့တတ္တဝါတွေချမ်းသာကြပါစေ။ဟော။ဒါတွေကအကုန်လုံးဒီတိုင်းပဲပို့ရမှာလားလို့ဆိုတော့မဟုတ်ဘူး။အကုန်လုံးလုပ်ဖို့မလိုဘူး။ကိုကြိုက်တဲ့ဆယ်လုံးလေးတစ်ခုပဲတုံးပြီးတော့ဝါရမှာလေ။ဒီစာထဲမှာပါတာကဤအမျိုးမျိုးရက်စွာပြားဟောပြောတာပါ။ဟောပေးတာပါ။မေတ္တာဘာဝနာပွားတာတတ္တဝါတွေအာရုံပြုပြီးတော့ပွားဖို့ပဲ။ဒီတတ္တဝါပဲဖြစ်ဖြစ်ပွားလို့ရတယ်လို့ပြော။နောက်ချမ်းသာကြပါစေဆိုတဲ့စကားလုံးအပြင်ပွားလို့ရတာလေနာပရောပရံဤကုတ်ပေးတာလောကဒုရယာတယောက်နဲ့တယောက်လိမ့်ညာနေကြတာတွေရရှိတယ်လေလိမ့်ညာနဲ့ပြဲ့စားတဲ့လောကဒုရယာမှာလေအနေနဲ့များဟာဘယ်သူမှညာသွားပြန်ဘယ်သူကလိမ့်သွားတယ်ဆိုတာတွေဒါတွေရှိတာပေါ့နော်အဲ့ဒါကြောင့်မို့လို့အဲ့ဒီလိုဖြစ်လို့ရှိရင်ကြံတဲ့လူကစိတ်ရှင်းရဲမကြံရဘူးကွာစိတ်ရှင်းရဲကြံရတယ်အဲ့ဒါကြောင့်မို့လို့မေတ္တာဘာဝနာပွားတဲ့အခါမှာလည်းနာပရောပရံဤကုတ်ပေတာအေးတယောက်ကနေတယောက်ကိုမလိမ်ကြပါစေနဲ့မတိစားကြပါစေနဲ့အချင်းချင်းဆက်ဆံတဲ့အခါမှာရိုးသားကြပါစေဆိုတဲ့အားလေးနဲ့မေတ္တာချက်ပုံကိုလွတ်တယ်နော်မေတ္တာပို့ပုံတစ်မျိုးပြောတယ်နာပရောပရံဤကုတ်ပေတာနာတိမြင်ချင်းတာကတ္တစီနာကံစီဘသူကိုဘာအတွက်နဲ့မှအချင်းချင်းမသေးပါစေနဲ့လူရည်လေးတယောက်တယောက်အချင်းချင်းသေးတတ်တယ်ပညာဉာဏ်နှိမ့်ကြလို့ဖြစ်စေတော့ဘုံစီးပွားရေးနှိမ့်ကြလို့ဖြစ်စေအလုတ်ကိုင်နှိမ့်ကြလို့ဖြစ်စေအနှိမ့်ကြမှုကိုအကြောင်းပြုပြီးတယောက်တယောက်အထင်သေးမှုတွေဖြစ်တတ်။ဘာကိစ္စနဲ့မှဘု து ကိုမှအထင်သေးမှုမဖြစ်ကြပါစေနဲ့။အထင်သေးမြင်သေးခြင်းဒီလုတ်ဒေါင်းလုပ်ရင်ခံရတဲ့လူကမေတ္တာဖြစ်တယ်။နော်ဘယ်လိုမှမေတ္တာမထားနိုင်ဘူး။လုတ်ဒေါင်းလုပ်တဲ့လူကလည်းမေတ္တာမရှိလို့လုတ်ဒေါင်းလုပ်တာပဲ။အဲ့ဒါကြောင့်မို့လို့နှုတ်နှုတ်ကမေတ္တာပြည့်စရာအကြောင်းဖြစ်ပြီးတဲ့ကြောင့်အဲ့ဒါမျိုးတွေမဖြစ်ပါစေနဲ့လူတွေရဲ့စိတ်ထဲမှာနော်တူတူအချင်းချင်းတည်းရမျိုးမဖြစ်ပါစေနဲ့ဘယ်အကြောင်းကြောင့်မှမဖြစ်ပါစေနဲ့ပညာရေးကြောင့်ဖြစ်စေစီးပွားရေးကြောင့်ဖြစ်စေညီပြီးကြောင့်ကိစ္စကြောင့်မှလူတွေကတူတူအချင်းချင်းတည်းရမျိုးမဖြစ်ပါစေနဲ့ဇာရောတဏပဋိကသိညာနိညာပညာကဒုက္ခမိစင်ရဇာရောတဏဆိုစောကားတာနော်ဇာရောတဏပဋိကသိညာဆိုမုန်းပြီးတာသောကားရာနဲ့ဘုံတိရာလေးအဲ့ဓာလေးနဲ့တဟုတူဒုက္ခဖြစ်အောင်မလုပ်ကြပါစေနဲ့နေညမေညကဒုက္ခမေးစင်ကဘုသူရဲ့ဒုက္ခဖြစ်မှုကမှလောကလူတွေကလူတယောက်ဒုက္ခဖြစ်သွားတာကိုစိုက်တဲ့လူကရှိသေးတာနော်ဒီလူဒုက္ခရောက်အောင်လုပ်လိုက်မယ်ဆိုလို့လေကတချို့ကကိုတမင်းကိုစားပြီးအဲ့လိုလုပ်တဲ့လူကရှိသေးတယ်နော်လူတယောက်ဒုက္ခရောက်အောင်ချလိုက်မယ်ဆိုတဲ့စိတ်ဓာတ်မျိုးတွေရှိတယ်ပမတာမဟိုရုပ်ညက်တဲ့စိတ်ဓာတ်မျိုးတွေရှိတယ်အဲ့ဒီစိတ်ဓာတ်မျိုးတွေကိုဖယ်ရှားနိုင်အောင်ရသော်ပြန်ရတယ်။အေးဘုံဒီလိုပဲဖြစ်စေ၊ဘာကြောင့်ပဲဖြစ်စေတယောက်တယောက်ဒုက္ခရှင်အောင်မလုပ်ကြပါစေနဲ့။လူတယောက်ရဲ့ဆင်းရဲမှုကိုမလိုလားမိပါစေနဲ့။ဆောတတဝါလေးပေါ်မှာဒီလိုမြတ်တန်ထားတာ။နော်ခုခေတ်မှာဒီကနေ့မှာဒါရရစ်စန်ဆိုတာပေါ်လာတော့ဒါရရစ်ဆိုတာတရားလူတွေဒုက္ခရောက်အောင်လုပ်တာလေ။ကိုယ်နဲ့လည်းမဆိုင်ဘူးတက်တဲ့သူတင်းတင်းဆိုပြီးတော့လောက်ကြတာလေအမှန်တမ်းကြောက်စရာကောင်းတယ်။ဒါမေတ္တာခန်းချောက်လာတဲ့အတိတ်ပဲပြောနေတာနော်။လောကကြီးလူတွေပူနွေးလာတာကလူတွေကသိကြတာမေတ္တာခန်းလာတာသိနေကြတာနော်။သတိမထားကြဘူး။ ดูเรื่องตานามาชีเดมิตรารีอาขันชาวลันดูเช่นนั้นนั่นลงเนี่ยว่าปูนุ้ยลันเราตัดท้าวลูกอันเนี่ยพอปีนไปนี่แหละก็มาอีปูนุ้ยนี่แหละก็สวยนุ้ยไปด้วยโอ้ล่ะเอี่ยงลงนี่จ้ะเช่นนี้ปูนี่ลันเราดูว่าสวยนุ้ยไปด้วยเอี่ยงลงจ้ะเนาะแต่ยี่จีตรงว่าเช่นนี้ปูนุ้ยลันกูสวยเนาะเอี่ยงลงลูกอ่ะแต่ยังทีเดียวมิตรสิทธิ์แท้คนนี้ก็คือตานามาชิปโอสิยานี่ยศมาอย่างหอအဲ့ဒါမှကောင်းတဲ့မေတ္တာတွေအသေးပဲရွတ်တဲ့အခါမှာဒီအသေးပဲလေးကိုစဉ်းစားဆွေးနွေးပြီးတော့ရွတ်ပြီးတော့ကိုယ်တိုင်ကျင့်သုံးမှုပူဇော်ပေးရပထမသိအောင်လုပ်တယ်နောက်ထပ်ကိုယ်တိုင်ကျင့်သုံးအောင်အဲ့ဒီမှာဒီလိုဟောပြီးတော့မြတ်စွာဘုရားမေတ္တာဆိုတာဘလောက်ထိအောင်လဲဆိုတာလူနားလည်အောင်ဘလို့မေတ္တာမျိုးလဲဆိုတာမာတာရထာနိယံဗုဒ္ဓမာယုတ္တဧကဗုဒ္ဓမလို့တဲ့ခေဧဝံပိသဗ္ဗဗုဒ္ဓေသမာဝတ္တံဘာဝေအပရိမဏံသာမေတ္တာစိတ်ရဲ့သဘောကိုနားမလည်မှဆုံးလို့ဘုရားပြောတာသာသမီတယောက်ထဲထွန်းကားတဲ့မိခင်ဟာထိုသာသမီကိုအသက်ပေးပြီးတော့တောင်းပါပဲစောင့်ရှောက်တယ်လို့ပဲသာသမီများရင်တော့ချစ်စရာတွေများနေတာကလေးတယောက်ထဲမိခင်ဟာအဲ့ဒီကလေးတယောက်ထဲပေါ်မှာပို့ပြီးတော့ချစ်ခင်တယ်ဘယ်လောက်ပြောချစ်ခင်လို့ဆိုရင်သူတည်ခြင်းတည်ပါစေငါသားသမီးမတည်ပါစေနဲ့ဆိုရင်စိတ်ဓာတ်မျိုးရှိအောင်မွေးတယ်ပေါ့အဲ့ဒါကိုမာတာယထာနိယံဗုဒ္ဓမာယုတာအာယုတာအသက်နဲ့ကိုအသက်ပေးပြီးတော့ဆောင်းရှောက်တယ်လို့ပြောတာနော်အဲ့ဒါလိုရဲ့မိခင်ရဲ့မေတ္တာဟာဒီကလေးပေါ်မှာထားတဲ့မိခင်ရဲ့မေတ္တာဟာဘလောက်ကြီးမားလဲအဲ့ဒီမေတ္တာရဲ့မိခင်ရဲ့မေတ္တာလိုပဲတဲ့တတ္တဝါတွေပေါ်မှာထားနေအောင်ကြိုးစားတာဟာမာတ္တံဘာဝယေအပရိမဏအတိုင်းအတာကံတာမရှိတဲ့မေတ္တံမျိုးတတ္တဝါတွေအားလုံးပေါ်မှာဖြစ်အောင်လုပ်ပါတဲ့ဘာဝယေဆိုတာဖြစ်အောင်လုပ်ပါတူပွားအောင်လုပ်ပါတဲ့ဒါရွတ်ခိုင်းတာမဟုတ်ဘူးတော့ဒီမေတ္တံမျိုးမေတ္တတို့ကအချိန်ကောင်းမြတ်များစွာရွတ်နေကြနိုင်မယ်လို့မေတ္တဒီကိုယ်စိတ်ထဲမှာမေတ္တနှလုံးသားထဲမေတ္တအခြေဆိုင်ဖို့ရတတိမရကြဘူးများတော့အပြည့်ရွတ်ရုံနည်းနဲ့တည်းပဲအန္တရာယ်ကြီးနေပြီလို့ထင်နေကြတယ်နော်အော်မြတ်စွာဘုရားကကြည်ကြည်တုတ်တံဟာမာနတံဘောင်ရေအပရိမဏအတိုင်းတာကန်းတာမရှိတဲ့မေတ္တာစိတ်ကိုထားပါချစ်အောင်လုပ်ကြပါလို့ပြောတာနော်ကဲဒါဖြင့်နောက်ဆက်ပြီးတော့ဟောသေးတယ်နော်ဘောင်ရေအပရိမဏမေတ္တင်စသဝလောကသမိမာနတံဘောင်ရေအပရိမဏတလောကလုံးပေါ်မှာအဲ့ဒီမိခင်စိတ်ဓာတ်မေတ္တာမျိုးထားနေအောင်သဝလောကသမိမာနတံဘောင်ရေအပရိမဏဩဒံအဒောစတိရိယေစအတ္တံပါဏံအဝေရမတ္တပတ္တံအယမျက်နှာနဲ့ပြောလိုက်မယ်ဆိုရင်အထက်အယမှာပဲရှိရှိအောက်အယမှာပဲရှိရှိအထက်အောက်ရှားမှာပဲရှိရှိဩဒါဆိုတာအထက်ဒောဆိုတာအောက်တိရိယဆိုတာအလဲဘယ်နေရာမှာပဲရှိရှိလောကမှာရှိတဲ့တတ္တဝါတွေအားလုံးကိုချမ်းသာကြပါစေသဗ္ဗလောကတ္တိမာနတံဘာဝေအပရိမံဥဒ္ဒံအဒောစတိရိယေသအတ္တံဘာဒံအဝေရမတ္တပတ။အတ္တံဘာဒံခြင်းမြောင်းတဲ့စိတ်မထားရဘူး။မေတ္တာစိတ်ကအလွန်ကြည်ပြန်းတဲ့စိတ်။သူ့ပေါ်တော့မေတ္တာထားတယ်၊သူ့ပေါ်မထားဘူးဆိုတဲ့ခြင်းမြောင်းတဲ့စိတ်မရှိဘူး။အလုံးပေါ်မှာတဏှီနဲ့မေတ္တာထားတယ်။အဝေရဉာဏ်မရှိဘူးတဲ့မေတ္တာမှာဉာဏ်မရှိဘူး။ဒီနေရာဒီအချက်ကလေးကအမတန်မှအရေးကြီးတယ်။လောကမှာလူတိုင်းလူတိုင်းကဘေးကင်းနေကြတယ်အန္တရာယ်ကင်းနေကြတယ်ညံကင်းနေကြတယ်ဒါဖြင့်ညံဆိုတာဘယ်ဟာခေါ်တာလို့မလို့လူတွေအားလုံးသိတာညံဆိုတာပုဂ္ဂိုလ်ပဲထင်နေကြတာပေါ့ကို့မှာညံလူဆိုတာကိုပဲအပြင်အလာတဲ့ညံလူကိုပဲညံလူလို့ထင်တာဆိုတော့အဲ့ဒီအပြင်အလာတဲ့လူကကိုယ့်စီရောက်ချင်မှရောက်တယ်နော်တခါတည်းလေးပါပြင်အားညံလူကကို့ကိုတကယ်လို့ရောက်အောင်အန္တရာယ်ပေးအောင်ဒီတဘွားပင်နဲ့အာရုံပေးလို့ရတယ်သို့သောကြောက်เสียရကောင်းတယ်ကမိမိရဲ့ရင်ထဲနှလုံးထဲမှာရှိတဲ့အမုန်းတရားဆိုတဲ့ဒေါသရံကပိုကြောက်เสียကောင်းတယ်။အပြင်ကရံကကိုယ်ဇနီးမောင်နှံတယောက်ကွဲအောင်မလုပ်နိုင်ဘူးအတွင်းထဲကအမုန်းရံကလုပ်လို့ရတယ်ပေါ့။မုန်းပြီးပြီဆိုတဲ့ဒေါသရံတော့လူတွေကရံလူတော့မသိကြဘူးမိတ်ဆွေချင်းပြီးတော့ရင်ထဲမှာတိမ့်ပိုက်ထားကြတယ်ပေါ့။တချို့ကဒေါသကိုချီးတောင်ရှင်းပါလိုက်သေးတယ်နော်ငါအစိတ်တူတယ်နော်ငါစိတ်ကမရဘူးနဲ့ချင်းမစကားတော့ပြောလိုက်ချင်တယ်အဲ့ဒါမှတကယ်ရန်သူအစ်စ်အဝေရရန်သူမရှိဘူးဆိုတာအဲ့ဒီကိုယ်ရင်ထဲမှာအမုန်းဆိုတဲ့ဒေါသဆိုတဲ့အမုန်းတရားရန်သူမရှိအောင်လုပ်ပါမယ်ဒါပြောတယ် အဲ့ဒီညာကိုခင်းအောင်တော့ပါမယ်အဝေရမတ္တပတ္တကဲဒါဖြင့်ဒီလိုယံခင်းတော်အောင်မေတ္တာတက်ပွားရမှာဘယ်ချိန်ပွားရမှာလို့ဘယ်ခါမှလောက်ရမှာလို့ဆိုကြည့်တိဋ္ဌံသရံဒီတိနောဝတရားတော်ရာဝတ္တံဝိတမိတောတိဋ္ဌမတ္တယံနေတော့လည်းပွားလို့ရတယ်သရံလမ်းလျှောက်နေတော့လည်းပွားပါนิเตนะท้ายနေတဲ့အချိန်မှာလည်းမေတ္တာစိတ်နဲ့ท้ายနေပါတရားတော့ညောင်းလို့လက်အိတ်နေပြီအချင်းစိတ်မရှိသေးဘူးဝိကတ္တသီနာမေတ္တာအဲ့ဒီအချိန်မှာလည်းမေတ္တာပွားပါဆုံးဣရိယာပုတ်၄ပါးဆိုလို့ body posture ၄မျိုးဆိုလို့ပေါ့နော်တရားနိုင်ရသွား၄ပါးဣရိယာဘယ်အခါမှာပဲဖြစ်ဖြစ်မေတ္တာစိတ်ကိုကိုယ်တိုင်နဲ့မှဖြစ်နေအောင်လုပ်ပါလို့ဒါပြောတာနော်တိဋ္ဌံသရဏိတိနောဝတရားတော့ရာဝတ္တဝိတ္တမေတ္တာဧကံတတိအဓိဋ္ဌိယအဲ့ဒီမေတ္တာတတိလေးကိုထားပါတတ္တဝါတွေချမ်းသာကြပါလေဆိုရဒီတတိလေးဟာခမင်းချက်ရင်လည်းလုံးလို့ရတာပဲလုပ်ငန်းလုပ်ရင်လည်းလုံးလို့ရတာပဲနော်အားလုံးကချမ်းသာပါစေချမ်းသာပါစေဆိုတဲ့တတိလေးနဲ့အမြဲတမ်းနေပါအဲ့ဒီလိုနေတာကိုပဲဓမ္မဝိဟာရမြတ်တော်နေထိုင်ခြင်းလို့ဒီလိုပြောတာဟုတ်ဒီမေတ္တာနဲ့နေတာဟာအလွန်ကောင်းတဲ့မြင့်မြတ်သောနေထိုင်ခြင်းတစ်ခုဖြစ်ပါလေဓမ္မမေတ္တံဝိဟာရမိတ္တမဒီသာသနာတော်မှာကအများဆုံးနေခြင်းတစ်ခုလေဒါကမေတ္တာဘာဝနာပွားလို့ပြီးတော်ပြီမြတ်စွာဘုရားဘယ်ချိန်ပွားရမယ်ဆိုတာပွားဖို့ပွားနည်းတွေရောအကုန်လုံးဟောတယ်ဒီထဲမှာပြည့်ပြည့်စုံစုံเนาะဗိဉ္စနေသမ ्या မေတ္တာပွားနေမှာတချို့အခုပမာပြေမှာမေတ္တာလေးမေတ္တာဖို့လေးရုပ်ပြီးအိတ်လိုက်ကြတော့ကြီးရောတွေးတဲ့အခါရှောက်တွေးရင်တွေးမယ်အမုန်းတရားတွေလည်းဝင်ရင်ဝင်လာမယ်เนาะအဝိတ္တတအဝိရာဟောတုဆိုကိစ္စပြီးပြီဆိုပြီးတော့မေတ္တာလေးပို့ပြီးတော့အိတ်တယ်လို့ထင်ရတယ်เนาะတကယ်အဲ့လိုမဟုတ်ဘူးမေတ္တာစိတ်ဆိုထပ်တလဲတစ်ချက်တော့အလုပ်နေတာကမ္ဘာထာထုတ်တာပဲဒါလဲเนาะဆက်လေဝင်လေပတ်နေတယ်လို့ပဲမေတ္တာစိတ်ကလေးကိုယ်တန်တယ်မဟုတ်ဘူးပြတ်ပြင့်အောင်လုပ်နေပါဒါပြောအဲ့ဒါမှကမ္ဘာထာဖြစ်မှာကဲဒါဖြင့်မေတ္တာဘာဝနာပွားပြီးမေတ္တာအခြေခံရပါပြီဆိုတဲ့အခါမှာဒီမေတ္တာကိုအခြေခံပြီးတော့ဝိပဿနာကျင့်စဉ်တစ်ခုကိုသွားကြမယ်။မြတ်စွာဘုရားကတရားဟောလို့ရှိရင်ယဟန္တာအဆင့်တည်းအောင်ဟောလို့ရှိတယ်ဘယ်တော့ဖြစ်ဖြစ်။နောက်ဒါလမ်းမဆုံးသေးဘူး။မေတ္တာဘာဝနာပွားလို့ရှိရင်မေတ္တာဆန်တည်းအောင်ရနိုင်တယ်။မေတ္တာဆန်ရအောင်ပွားတာတော့တဝူးတယောက်တည်းပေါ်မှာအာရုံစိုက်ပြီးတော့ပွားရတယ်။ပြီးတော့မှတိုးချဲ့ရတယ်။သမာဓိရအောင်ပွားနေရတခုကုသိုလ်ရအောင်ပွားနေရတခုသမာဓိရအောင်ပွားနေရပါတော့ဆိုရင်ယောက်ျားဆိုရင်ယောက်ျားချင်းမိန်းမဆိုရင်မိန်းမချင်းเนาะအဲ့ဒါဘာဖြစ်လို့ကြားကြားချင်းမမှားချင်းလောရလဲလို့ဆိုတော့မေတ္တာနဲ့အနည်းဆုံးရန်သူကတဏှာရာဂစိတ်ဓာတ်ပြောင်းသွားတတ်တယ်ယောက်ျားကအမျိုးသမီးကိုသွားပြီးတော့မေတ္တာပို့ရင်စိတ်ဓာတ်ပြောင်းသွားတယ်အမျိုးသမီးကအမျိုးသားကိုသွားမေတ္တာပို့ရင်စိတ်ဓာတ်ပြောင်းသွားတယ်တဦးတည်းအောဋ္ဌိတအနေနဲ့မပို့ရဘူး။စာတရားရအောင်၊တမာရရအောင်မလုပ်အောင်ချုံးကုန်တော့ပို့လို့ရတယ်ပေါ့။နော်တခုတည်းအာရုံစိုက်ပြီးတော့ပို့မယ်ဆိုလို့ရှိရင်အမျိုးသမီးကလည်းအမျိုးသမီးမိတ်ဆွေ၊မျိုးသားကလည်းမျိုးသားမိတ်ဆွေတယောက်။ဓာတ်ပုံလေးကိုကြည့်ရချင်းစီသူ့မျက်နှာကိုရက်စီထဲမှာပုံဖော်ရချင်းစီဆန္ဒပါစေ၊ဆန္ဒပါစေ၊ဆန္ဒပါစေဆိုရစိတ်ဟာတဏှာကြီးချင်းအောင်လုပ်မယ်၊နှစ်နာရီချင်းအောင်လုပ်မယ်၊သုံးနာရီချင်းအောင်လုပ်မယ်။အဲ့ဒီအရည်တမာရတွေရပါမယ်။ရရင်ဇန်တိအောင်ရသွားမယ်။နောက်ဆုံးရဲ့ကိုမေတ္တာကဘလောက်ချီအောင်အပိုင်းချာကန့်တတ်ပြီးပြတ်သွားလဲလို့ဆိုရင်ရွေးချယ်ပြီးတော့ကြည့်ရတယ်။မိမိကိုယ်တိုင်ရဲ့မိမိချစ်ခင်တဲ့မိတ်ဆွေရဲ့ကိုနဲ့မတည့်တဲ့ယန္တူရဲ့ဘုံသူလည်းမဟုတ်ချစ်သူလည်းမဟုတ်တဲ့တာမန်ပုဂ္ဂိုလ်ရဲ့လေးစုခွဲလိုက်။အဲ့လိုလေးစုခွဲလိုက်တဲ့အခါမှာဒီလေးမျိုးဟာအပိုင်းချာပြတ်သွားတာ။ကိုယ်လို့ကိုလည်းဦးစားပေးတာမရှိရဘူးကိုမိတ်ဆွေမို့ဦးစားပေးတာလည်းမရှိရဘူးကိုလည်းမသိတဲ့လူမို့ဦးစားပေးတာလည်းမရှိရဘူးကိုရံလူမို့ဦးစားပေးတာမရှိရဘူးဒီလေးဦးဟာတဦးတည်းလို့ဖြစ်သွားရင်ဒါမေတ္တာဟာအလွန်ထိုင်မာတဲ့မေတ္တာတစ်ခုဖြစ်သွားပြီလို့ပြောတာနော်ဆိုပါစို့ဥပမာမယ်လေးယောက်မိမိပါဝင်လူလေးယောက်ကိုတယောက်ကိုပေးပါ sacrifice လုပ်မယ်ပတ်ပြီးတော့ရစ်ပူဆောင်မယ်ဆိုလို့ရှိရင်အေးမင်းတို့၃ယောက်နေငါလိုက်သွားမယ်ဆိုရင်ကိုယ့်အကိုပေါ်မေတ္တာပြတ်တာလေ။နော်အဲ့ဒါကိုယ့်ပေါ်မေတ္တာပြတ်တာတန်တဲ့လူပေါ်မှာမေတ္တာကပိုးနေတယ်ကိုယ့်ပေါ်မှာမေတ္တာပြတ်တာအဲ့လိုပုံပဲနဲ့ငါနဲ့မတည့်တဲ့ကောင်ထဲလိုက်မယ်ဆိုလို့ရှိရင်ရန်သူပေါ်မှာမေတ္တာပြတ်ပြန်ပြီ ဒီဈာန်တဲ့လူတွေမသွားနဲ့ငါးမိတ်ဆွေလိုက်သွားဆိုရင်လည်းမိတ်ဆွေပေါ်မေတ္တာပြတ်တာပဲအေးသူကိုယ်နဲ့ယဉ်ညှိမှုမရှိတဲ့ပုဂ္ဂိုလ်ကိုထားလိုက်မယ်ဆိုရင်လည်းမေတ္တာပြတ်ထဲစရာလူကိုရှားမတွေ့ဘူးဒီလေးရောက်မှာတယောက်တည်းပဲသူ့ကိုယ်မှာခွဲခြားမှုမရှိဘူးဆိုလို့ရှိရင်ဟာဒါအမြဲတမ်းကြီးမားတဲ့မေတ္တာပြုတစ်ခုသူ့ရှင်ထဲမှာတည်ဆောက်ပြီးရချင်းသွားတယ်ဟောကောင်းပြီမေတ္တာဘာဝနာပွားတာသမထခြင်းစဉ်တစ်ခုပဲအဲ့ဒီသမထခြင်းစဉ်တစ်ခုကဝိပဿနာခြင်းစဉ်တစ်ခုကိုသွားရမယ်ဆိုလို့ရှိရင်မေတ္တာဘာဝနာပွားတာကသူကတတဝါပေါ်မှာပွားတာပုဂ္ဂိုလ်ပေါ်မှာပွားတာအဲ့တော့ဝိပဿနာကြတော့ပုဂ္ဂိုလ်တတဝါနဲ့အလုံးလုံးလို့မရပြန်မရဘူးပုဂ္ဂိုလ်တတဝါအရှိလို့ယူဆလို့ရှိရင်မှားရတဲ့အမြင်တစ်ခုဖြစ်သွားတယ်ပေါ့အတ္တဒိဋ္ဌိလို့ခေါ်တယ်အဲ့ဒါကြောင့်မို့လို့မေတ္တာဘာဝနာပွားတဲ့ပုဂ္ဂိုလ်မှာတတဝါရှိတယ်ဆိုတဲ့အတွေးဝဲလာတတ်တယ်အဲ့ဒါကြောင့်မို့အဲ့ဒီအတွေးကိုဝိပဿနာကူးတော့မယ်ဆိုရင်၆ရမယ်၆တည်းဆိုတာယုံနဲ့နဲ့နှစ်မျိုးသာရှိတယ်ဆိုရင်အတိကိုရအောင်လုပ်ခိုင်းတာပဲเนาะငါမေတ္တာပို့နေတဲ့ပုဂ္ဂိုလ်ဟာယုံနဲ့နဲ့နှစ်ခုတည်းပဲရှိတယ်ငါပို့နေတဲ့ပုဂ္ဂိုလ်ကလည်းယုံနဲ့နဲ့နှစ်ခုပဲရှိတယ်ဆိုတော့ဒိဋ္ဌိစအနုဘက်ခံမှာမှားရတဲ့အယူဆတစ်ခုကိုမရောက်ပါစေနဲ့เนาะအတ္တဒိဋ္ဌိကိုပယ်ခွာလိုက်ပါသတ္တဝါဆိုတာမရှိဘူးအဲ့ဒါမပယ်ဘဲနဲ့ဝိပဿနာကျင့်ကြင်လို့မရဘူးလို့ဝိပဿနာရဲ့အာယုန်ဒီယုတ်နဲ့နာမည်ရှိနေတတ္တဝါမဟုတ်ဘူး။ဒါကြောင့်ဒိဋ္ဌိဣစ္ဆအနုပ္ပကံမနော်ဒီအတ္တဒိဋ္ဌိကိုဖယ်ရှားလိုက်ပါဆိုတာယုတ်နဲ့နာကိုတွေ့အောင်ကြည့်ပါ။ကိုတရားထုတ်ကြောင့်လည်းဆိုရင်ကိုယ်တဏ္ဍာမဖြစ်တဲ့ယုတ်တရားကိုယ်တဏ္ဍာမဖြစ်တဲ့နန္တရားသုတဘာတဏ္ဍာမဖြစ်တဲ့ယုတ်တရားနန္တရားကိုတွေ့အောင်လုပ်။အဲ့ဒါလို့လုံးတော့လည်းဆိုရင်အရေးကြီးတာကလည်းဆိုရင်သီလဝါကိုချင်းသီလရှိမှုလို့လေတဲ့ကိုချင်းသီလရှိရမယ်ကိုကျင့်သီလဆိုတာဒါဖြစ်လို့လိုအပ်တာတော့ကိုမေးလို့ရှင်။တမာရီဖြစ်ဖို့အတွက်ကိုကျင့်သီလအများကြီးလိုအပ်တယ်။ကိုကျင့်သီလမပြည့်စုံတဲ့ကိုကျင့်သီလပြည့်စုံပြီဆိုလို့ရှိရင်ကိုကျင့်သီလကိုအကြောင်းပြုပြီးတော့စိတ်ကချင်းနူးတယ်။ချင်းနူးမှုကိုအကြောင်းပြုပြီးတော့ဝမ်းသာတယ်ဝမ်းသာမှုကိုအကြောင်းပြုပြီးတော့ပီတိဖြစ်တယ်။ပီတိကိုအကြောင်းပြုပြီးတော့ပတ္တတိကိုငြိမ်းကိုစိတ်ငြိမ်းချမ်းတယ်။ကိုစိတ်ငြိမ်းချမ်းရင်ဒုက္ခဆိုတာချမ်းသာမှုဆိုတာဖြစ်လာတယ်။ချမ်းသာမှုဖြစ်လာလို့ရှိရင်သမာဓိဆိုတဲ့စိတ်ကြည်ငြိမ်မှုအလွယ်လွယ်လေးနဲ့ရတာစိတ်ကြည်ငြိမ်မှုရလိုက်တာနဲ့ယထာဘုဒ္ဓဉာဏ်တော်ဆိုတာမှန်မှန်ကန်ကန်သိရဆိုတဲ့အသိအဝင်းပါဘာသာရေးသီလမဆွမစင်ကြဲဘူးဆိုရင်အဲ့ဒါတွေဆုံးရှုံးနိုင်တယ်ပေါ့ဒါကြောင့်မို့သီလဝါသီလရှိပါတယ်တဲ့နောက်တစ်ခုကဓတ္တိနတ္တံပန္နောဆိုတာသီလရှိပြီးတော့စင်ကြဲကြုပ်ကိုအထောက်လိုက်လို့ရှိရင်ဝိပဿနာဉာဏ်ဆင့်ဆင့်ကြက်ပြီးတော့နိဗ္ဗာန်ကိုမြင်တာကိုဓတ္တနာလို့ခေါ်တယ်เนาะဒီနေရာမှာသင်္ခါရတရားတွေအပြည့်ကိုအဖြစ်ကိုမြင်ပြီးတဲ့နောက်သင်္ခါရတရားတွေချုပ်ငြိမ်းရနိဗ္ဗာန်ကိုမြင်လိုက်ဓတ္တနိနသမ္မန္တောအဲ့ဒီအမြင်နဲ့ပြည့်စုံတယ်ဆိုတာသောတာပန်ဖြစ်သွားတာကိုမြတ်စွာဘုရားဟောတာเนาะဒိဋ္ဌိသတ္တဘက်ကမှဝိပဿနာဉာဏ်ဖြစ်ပုံကိုဟောတယ်ဓတ္တနိနသမ္မန္တောဆိုတာသောတာပန်ဖြစ်ပုံကိုဟောတယ်ကာမိတုဝိညာခေတံကာမဂုဏ်အာယုန်တွေပေါ်မှာတက်မဲ့တဲ့တဏှာကိုဖယ်ရှားပါဆိုဒါကအနာဂံဖြစ်တော့တာကိုပြောတာအနာဂံဖြစ်ပြီဆိုရင်ကာမောအာယုန်လေးပေါ်မှာတတ်မဲ့တဲ့တဏ္ဍာနဲ့တဏ္ဍာကင်းသွားနာဟိဇာတုကပ္ပတေယပုဏ္ဏေတိအဲ့ဒါလိုကာမောအာယုန်လေးပေါ်မှာတတ်မဲ့မှုကင်းသွားတဲ့အခါမှာဝိပဿနာအရှိန်ပြင်းလိုက်လို့ရှိရင်ဘဝတစ်ခုမှာနောက်တစ်ခါဘယ်တော့မှမိခင်ဝမ်းကိုရောက်တော့မှာမဟုတ်ဘူးဘယ်တော့မှပြန်ပြီးမွေးဖွားမှာမဟုတ်တော့ဘူးနာဟိဇာတုကပ္ပတေယပုဏ္ဏေတိဒီကေဝံဘယ်တော့မှပြန်မလာရတော့ဘူး။ရဟန္တာဖြစ်တာကိုပြောတာ။အဲ့တော့မေတ္တာကိုအခြေခံပြီးတော့ဝိပဿနာခြင်းစဉ်ကိုကျင့်လိုက်လို့ရှိရင်ရဟန္တာရှင်အောင်ဖြစ်သွားနိုင်တယ်။ဒါကိုပြောတာနော်။အဲ့တော့မေတ္တာဘာဝနာပွားပြီးတော့မေတ္တာစိတ်ဓာတ်လေးကိုပဲနန္တရားအဖြစ်ရှုမယ်။ထို့နန္တရားရဲ့တရားနှလုံးသားကိုလည်းရုပ်တရားအဖြစ်ပြီးရှုလိုက်မယ်။အဲ့လိုရှုလိုက်လို့ရှိရင်ဝိပဿနာဉာဏ်ရည်ပြီးသောတာပန်ဖြစ်မယ်။ထပ်ပြီးတော့ဝိပဿနာဉာဏ်အရှင်းမြတ်လို့ရှိရင်တက္ကရာကအနာဂံဖြစ်မယ်။တက္ကရာကအနာဂံဖြစ်လိုက်ရင်ပြန်ပြန်နဲ့ကာမဂုဏ်အာရုံတွေပေါ်မှာကြွတာမှုတဏှာကင်းသွားမယ်။အဲ့ဒီကနေအရှင်းမြတ်ထပ်ပြီးတော့ကျင့်လိုက်တဲ့အခါကိလေသာအတော်တွေအကုန်ကုန်လို့တော့ဘဝပြန်ပြီးမွေးဖွားခြင်းဆိုတာမရှိတော့ဘူးတဲ့။အဲ့ဒီကြတော့မှအပြည့်တတ်တယ်ပေါ့။ဟောမေတ္တာတော့ပါအဲ့ဒီနေရာမှာပဲဤကုန်းချုပ်ထားတယ်နော်။နာဟိဇာတုကဘတေယပုဏ္ဏရေတိဤကင်ဝံဘယ်တော့မှပြန်မရောက်တော့ဘူးဒီကြကြမှုတရားချက်ကိုတို့တော်ရှင်ပြိဿတောင်းလို့ဒီမေတ္တာအခြေခံတဲ့ဝိပဿနာဉာဏ်ကြီးအောင်ဆက်ကြည့်နိုင်တဲ့ဟောဒီ မေတ္တာတုတ်တန်ရဲ့အနှစ်သာရအပိုင်းကို나ယူပြီးတဲ့အခါမှာဒီမေတ္တာတုတ်ဟာတကယ်ချင်းတဲ့တွေ့ကုန်အထောက်ပြီးတော့တို့တွေပွားများကြရမယ်တရားတစ်ခုဖြစ်တယ်ဆိုတာကိုယ်စီကိုယ်စီသဘောကျပြီးမေတ္တာဘာဝနာပွားများခြင်းဖြစ်တို့မေတ္တာကိုအခြေခံတော့ဝိပဿနာခြင်းခြင်းကိုရှင်းခြင်းဖြင့်နိဗ္ဗာန်ချမ်းသာကိုကိုယ်စီကိုယ်ငါမျက်မှောက်ပြုနိုင်ကြပါစေကုန်သတည်းသာဓုသာဓုမေတ္တာပို့ရအောင်တတဝါများစွာ
တတဝါများစွာ
သိရန်ကွာ
သိရန်ကွာ
ဆန္ဒကြပါစေ
ဆန္ဒကြပါစေ
တတဝါများစွာ
တတဝါများစွာ
သိရန်ကွာ
သိရန်ကွာ
ဆန္ဒကြပါစေ
ဆန္ဒကြပါစေ
မေတ္တာရေခြင်း
မေတ္တာရေခြင်း
ကောင်းတာဖြံ
ကောင်းတာဖြံ
ဉာဏ်ဉာဏ်ကြပါစေ
ဉာဏ်ဉာဏ်ကြပါစေ
သာရီဉာဏ
်သာရီဉာဏ်
ကောင်းတာဖြံ
ကောင်းတာဖြံ
ဉာဏ်ဉာဏ်ကြပါစေ
ဉာဏ်ဉာဏ်ကြပါစေ
သက်ရှိကျမ်းမာ
သက်ရှိကျမ်းမာ
သိချမ်းသာ
သိချမ်းသာ
ဘုရားဆန္ဒပြည့်ပါစေ
ဘုရားဆန္ဒပြည့်ပါစေ
သက်ရှိကျမ်းမာ
သက်ရှိကျမ်းမာ
သိချမ်းသာ
သေတ္တာ
ဒုယသန္ဒပြေပါစေ
ဒုယသန္ဒပြေပါစေ
ဓမ္မောတရံပိဝေတဝါနဝိသာသဗ္ဗေသမုဟတံအဇရမရာတိတိဗံနိဗ္ဗာနံယတ္တုတာရောဓမ္မောတရံလောဘဒေါသမောဟစိတ်တံကင်းကြောက်ကြည်တရားရှိကိုပိဝေတဝံဝန္တာရှင်ပြတောက်ကြရနာကြရကုန်သောကြောင့်ဝိသတာဝေပူဇာမျက်နှာကိလေသာစေတောဟူသမ ्या တို့သည်သမုဒ္ဒတာပိကြပဲတွင်ရေပတင်တဲ့ကဲ့သို့ကိစင်လွင်ပြောင်းပေမရအောင်ပဲချအကုန်သည်ဟောလူစင်စင်မသွေဖြစ်ကြပါလေဘုံတည်းအဇရာမရာအိုခြင်းလည်းကွာလာခြင်းလည်းကင်းတည်ခြင်းလည်းရှင်းကြသောဒီဒီဘောင်ကိလေသာဟူကုခတ်တဲ့ကင်းခြင်းရာအစ်ဖြစ်ပေချသောနိဗ္ဗာန်နိဗ္ဗာန်ဟုခေါ်ဤမျိုးတော်တို့သာရဝတ္တရားရှိခြင်းစိတ်ကောင်းဝိညာဉ်သူတော်ခြင်းများတို့သည်ယန္တုပါရမီအဆင့်ဆင့်မြင့်တယ်မြင့်၍မလင့်ပုံသေးဆက်ရောက်တော်မူကြပါစေကုန်တည်း
။